to the Voice of America in Burmese.
Mingla nya jama shin. VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆီရမယ့်သတင်းတွေမှာတော့စီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေပေါ်စစ်စင်ရေးတွေစတင်လက်ပြီဖြစ်တဲ့အကြောင်းတူရကီသမ္မတကကြေညာလိုက်ပါတယ်။2019ခုနှစ်ဒါရုဗေဒဆိုင်ရာနိုဘယ်ဆုရှင်တွေဖြစ်လီသီယံအိုင်ရွန်ဘက်ထရီတည်ထောင်ခဲ့ကြတဲ့သိပ္ပံပညာရှင်တော်ကိုပူတွဲချီးမြှင့်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့တူကြေညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ကချင်ပြည်နယ်ကဆစ်ဆောင်တွေနေရာပြန်ဖို့အခြေအနေတွေကဘယ်လိုရှိနေပါသလဲ။ဒီ
ဒီဘောတွေပြန်ဖို့တို့အချင်းချင်းကလည်းတော့တို့ရုံတီဆစ်ဆောင်အမောက်ရှိလားဆိုတဲ့အပိုင်းလေ
းကချင်ဆစ်ဆောင်များကုညီကယ်ဆယ်ရေးကော်မတီ KHCC ရဲ့အတွင်းရင်းမှု Forum ခါလီပြောသွားတာပါ။အပြည့်စုံကိုတော့နောက်ပိုင်းမှထုတ်လွှင့်ပေးပါမယ်။ဒီသတင်းလွှာနဲ့အတူရှမ်းပြည်နယ်အတွင်းကပင်ပက်အကြီးစားတမနီဆယ်ယုံပြန်ပြီးတော့လဲပတ်ဖို့အနီးနားမြေဧက9000ကျော်မှာကြောင်မီသွေးတူဖို့ဆန္ဒရှိတဲ့အကြောင်းပြည်ထောင်စုအစိုးရကပြည်내အစိုးရကိုအတိပေးအကြောင်းကြားလိုက်တဲ့အကြောင်းနဲ့တခြားစိတ်ဝင်စားစရာသတင်းလွှာတွေကိုလည်းစတိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍ၊မြမာရေးတုံ့သက်ချက်နဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ရမှာပါရှင်။ဒီလိုအစီအစဉ်တွေမစတင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
စီးရီးယားနိုင်ငံကကတ်တပ်ဖွဲ့တွေပေါ်စစ်စင်ရေးတွေစတင်လိုက်ပြီဖြစ်တဲ့အကြောင်းတူရကီသမ္မတရီချစ်တိုင်ယက်အာရဒွမ်ကကြေညာလိုက်ပါတယ်။တူရကီသမ္မတကတော့ငင်းချင်းတွေဦးလိုမြည်ပြထားတဲ့စစ်စင်ရေးကိုစတင်လိုက်တဲ့အကြောင်းတူတာလူမှုကွန်ရက်ကလည်းဒီနေ့ပဲကြေညာလိုက်တာပါ။တူရကီနိုင်ငံပေါ်ချင်းချောက်နေတဲ့အကြမ်းဖက်ဝါဒကိုချိန်မုံမုံရည်ရွယ်ထားတဲ့စစ်စင်ရေးဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ကတ်တပ်ဖွဲ့တွေဦးဆောင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကတော့တူရကီတပ်လေယာဉ်တွေရဲ့တိုက်ခိုက်မှုတွေဟာအရက်သားတွေကိုထိမှန်နေပြီးထိတ်လန့်ခြောက်ခြားနေကြတဲ့အကြောင်းပြောဆိုခဲ့တာပါ။ကျန်းဖက်သမားတွေဖြစ်သတ်မှတ်ပြီးတူရကီနိုင်ငံကထိုးစစ်ဆင်မှုအချိန်ယူပြင်ဆင်ထားတဲ့ကတ်တပ်ဖွဲ့တွေကိုတော့ IS ဆက်ရောက်တွေကိုချိန်မွှန်းရမှာအဓိကမဟာမိတ်ဖြစ်အနောက်နိုင်ငံတွေကလက်ခံထားကြပါတယ်။အမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းတော့မယ့်အကြောင်းအင်ဖြူတော်ကရုပ်တရက်ကြီးညာလိုက်ပြီးတဲ့နောက်မှာပဲဒီကနေ့တူရကီနိုင်ငံကစစ်စင်ရေးတွေစတင်လိုက်တာပါ။တပ်တွေကိုပြန်ရုပ်သိမ်းဖို့ဆုံးဖြတ်ချက်ပေါ်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့ပေမဲ့သမ္မတထရန့်ကတော့အသုံးမချတဲ့စစ်ပွဲကိုရပ်ဖို့လိုတဲ့အကြောင်းကာဝယ်ပြောဆိုခဲ့တာပါ။အုပ်စုပေါင်းစုံများမှနှစ်ပေါင်းအရာနဲ့ချီတက်ခိုက်နေကြပြီးအမေရိကန်အနေနဲ့အရှိလေပိုင်းဒေသမှာလည်းဘယ်တော့မှမရှိသင့်တဲ့အကြောင်းနဲ့တပ်ဖွဲ့ဝင်50ကိုပြန်ယူသိမ်းမယ်အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာလည်းဖြစ်ပါတယ်တပ်တွေကိုပြန်ယူသိမ်းမယ်ဆုံးဖြတ်ချက်ပုံမှန်တော့အတိုက်ခံဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်သမဂ္ဂသမ္မတရဲ့ Republican ပါတီကလွှတ်တော်အမတ်တွေကပါအပြင်းထန်ဝေဖန်ခဲ့ကြတာဖြစ်ပါတယ်
American သမ္မတ Donald Trump ကိုတရားစွဲနိုင်ဖို့လွှတ်တော်မှာလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေဟာဖွဲ့စည်းပုံဥပဒေနဲ့မညီညွတ်တဲ့အတွက်ဒီလုပ်ငန်းစဉ်မှာပါဝင်မှာမဟုတ်ဘူးလို့အင်ပြီတော်ကအောက်လွှတ်တော်ကိုအသိပေးခဲ့ပါတယ်။ Democratic Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြင်းရှိသူတစ်ယောက်ဖြစ်တဲ့ Joe Biden အပေါ်စုံစမ်းဖို့သမ္မတ Trump က Ukraine သမ္မတကိုတိုက်တွန်းခဲ့တဲ့ကိစ္စဟာဥပဒေကိုချိုးဖောက်ရာရောက်မရောက်အောက်လွှတ်တော်လွှတ်တော်ကော်မတီမှာစုံစမ်းနေတာကိုအင်ပြီတော်ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။အင်ပြီတော်ရှင်းနေ Pat Cipollini ကအောက်လွှတ်တော်ဥက္ကဌနန်စီပလိုစီအပါအဝင်အောက်လွှတ်တော်ဒီမိုကရက်ခေါင်းစဉ်တွေစီကိုစာမျက်နှာရှင်းမျက်နှာပါတဲ့စာတစောင်အင်္ဂါနေ့ကပေးပို့ခဲ့တာမှာဒီမိုကရက်တွေဟာအခြေခံမျှတမှုနဲ့ဖွဲ့စည်းပုံအတိုင်းဆောင်ရွက်ဖို့ပြက်ကွက်တယ်လို့ဆွဆွဲထားပါတယ်။အောက်လွှတ်တော်ဥက္ကဌပလိုစီကတော့ထောက်ပြတဲ့အချက်ဟာလွဲချော်မှားယွင်းနေတယ်လို့အင်ပြူတော်ကိုတုံ့ပြန်ခဲ့ပြီးတော့သမ္မတရဲ့အာဏာအလွဲသုံးစားလုပ်မှုကိုဖုံးခွဲဖို့ထပ်ပြီးစ조사မယ်ဆိုရင်ဒါဟာစုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်တဲ့လုပ်ရက်နောက်ထပ်တက်သည့်အဖြစ်မှတ်ယူမယ်လို့တတိပေးလိုက်ပါတယ်။သမ္မတအပေါ်ဘလို့ပုံမှန်တွေနဲ့တရားစွဲမလဲဆိုတာကိုအောက်လွှတ်တော်မှာအများစုအတည်ပြုခဲ့မယ်ဆိုရင်တော့ Republican အမတ်အများထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာကြားနာစစ်ဆေးမှုကိုစတင်မှာဖြစ်ပါတယ်။အဲဒီခါကျရင်တော့သမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ကခုခံခြေပနိုင်မှာဖြစ်ပါတယ်။
တရုတ်နိုင်ငံရှင်ကျန်းဒေသကလူနည်းစုဝေကောင်မှုစနစ်ပေါ်ဖိနှိပ်မှုတွေနဲ့ထိသိမ့်မှုတွေအတွက်တာဝန်ရှိသူတွေဖြစ်ယူဆထားတဲ့တရုတ်အစိုးရရာရှိတွေနဲ့ကွန်မြူနစ်ပါတီတာဝန်ရှိသူတွေကိုအမေရိကန်ပြည်အစိုးရကပြည်ဝင်ဝင်ဗီဇာပိတ်ပင်တာအပအဝင်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။စီးနဲ့မှာပါဝင်သူတွေလုပ်ငန်းတွေအနေနဲ့အမေရိကန်ကုမ္ပဏီတွေစီကအစိမ့်မြင့်နည်းပညာစိတ်ပိုင်းတွေဝယ်ယူလို့ရဆိုရင်လည်းအမေရိကန်အစိုးရရဲ့ခွင့်ပြုချက်မရဘဲဝယ်ခွင့်မပေးဖို့ကန့်သတ်ထားတာပါ။တရုတ်နိုင်ငံကတော့အမေရိကန်ရဲ့လုပ်ရည်ဟာပြည်ရင်းရေးကိုစွပ်ဖက်ထားဆိုပြီးကန့်ကွက်ခဲ့ပါတယ်။ အမေရိကန်အနေနဲ့မာယွန်းရဲ့လူရက်ကိုပြန်လည်ပြင်ဆင်မှုဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းမှုနဲ့တရုတ်နိုင်ငံရဲ့ပြည်ရင်းကိုဝင်မဆွတ်ဖက်ဖို့လဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောဝင်ရဖို့ကိုကန်ရှောင်ကဘီဂျင်းမြို့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့တာပါ။တရုတ်နိုင်ငံအနေနဲ့အကျိုးချအာဏာပိုင်ဆိုင်မှုလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်မှုဆရာအကျိုးစီးပွားတွေကိုအကာအကွယ်ပေးနိုင်အောင်အခိုင်အမာဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းလဲသတိပေးပြောဆိုလိုက်ပါတယ်။ချင်းမှာပဲအမေရိကန်ပြည်တော်စုကတော့အခုလိုကန့်သက်ချက်တွေချမှတ်ခဲ့တာမချမ်းရမချင်းပေါ့ဖို့ရှိနေတဲ့ကုန်သွယ်ဆွေးနွေးမှုတွေနဲ့ဆက်နွယ်မှုမရှိတဲ့အကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းအမေရိကန်နဲ့ကုန်သွယ်စစ်ပွဲဖြစ်နေတဲ့တရုတ်နိုင်ငံဘက်ကတော့အမေရိကန်ရဲ့ပြောဆိုချက်ပေါ်မှာတန်တရားရှိနေပါတယ်
။ Lithium ion battery တီထွင်ခဲ့ကြတဲ့သိပ္ပံပညာရှင်၃ယောက်ကို2019ခုနှစ်အတွက်ဓာတုဗေဒဆိုင်ရာ Nobel ဆုပေးဖို့ရွေးချယ်လိုက်ပါတယ်။အမေရိကန်ပညာရှင် John B. Goodenough, Britain ပညာရှင် M. Stanley Whittingham,ဂျပန်ပညာရှင်အာကီရာယိုရှိနိုတို့ကိုဆုပေးဖို့သိပ္ပံဆိုင်ရာ Royal Swedish Academy ကဆုံးဖြတ်ခဲ့တယ်လို့ဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့ John Goodman ဟာ Nobel ဆုရသူတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်။ပေါ့ပေါ့ပါပါနဲ့ပြန်လည်အားဖြည့်နိုင်တဲ့ Lithium Ion Battery တွေကိုလက်ကင်ဖုန်းတွေ Laptop Computer တွေကနေလျှက်စစ်တပ်အားနဲ့မောင်းတဲ့မော်တော်ကားတွေအထိမှပါအသုံးပြုနေတာဖြစ်ပါတယ်။နေဆွမ်းအင်လေဆွမ်းအင်တွေကရရှိတဲ့ဓာတ်အားတွေကိုလည်းလီသီယမ်အာရန်ဘက်ထရီတွေထဲမှာအများကြီးသိမ်းထားနိုင်တဲ့အတွက်လေထုညဉ့်ဉန်းစေတဲ့မြေရင်းလောင်စာတွေကိုအသုံးစရာမလိုတဲ့အခြေအနေကိုဖန်တီးလာနိုင်တယ်လို့စုရွေးချယ်တဲ့ဂျူရီဖွဲ့ကပြောပါတယ်။လီသီယမ်အာရန်ဘက်ထရီတွေဟာ1990ခုနှစ်မှာစပြီးဈေးကွက်ထဲရောက်လာချိန်တည်းကလူတွေရဲ့နေထိုင်မှုဘဝကိုပြောင်းလဲသွားစေခဲ့ကြောင်းနဲ့ဒီတီထွင်မှုဟာလူသားတို့အတွက်အကျိုးမြတ်အကြီးမားဆုံးတီထွင်မှုတစ်ခုဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဓာတုဗေဒဆိုင်ရာ Nobel ဆုအတွက်စုကြေးဒေါ်လာ9သိန်းခွဲကျော်ကိုစုရသူ3ယောက်ခွဲဝေရရှိမှာဖြစ်ပါတယ်ရှင်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံကမွေးစေဝါထုတ်လုပ်နေတဲ့စစ်ရုံတွေအဖြစ်မတင်ကားစရာနေရာတွေကိုမကြတဲ့နှုန်းကအမေရိကန်ကလေကြောင်းကနေတက်ခတ်ခဲ့ရမှာကလင်းငယ်တွေပါဝင်အရသာ30ကျော်တည်ဆုံခဲ့ရတဲ့လောက်ရာဥပဒေနဲ့မညီကြောင်းကုလသမဂ္ဂကဒီနေ့ပဲပြောလိုက်ပါတယ်။ဖာရာပီနဲ့နောက်ပိုင်းနဲ့ကဲ့ရဲ့နီမိုရက်စ်ပြည်နယ်တွေကမွေးစေဝါစစ်ရုံတွေအဖြစ်သတ်မှတ်ထားတဲ့နေရာတွေကိုပြီးခဲ့တဲ့မေလတည်းအမေရိကန်ကအကြိမ်60ကျော်ဘုံကျဲတက်ခတ်ခဲ့ရမှာတည်ဆုံသူရေထွက်ကိုကုလသမဂ္ဂရဲ့အာဖဂန်ဆိုင်ရာအကူအညီပေးအဖွဲ့ရဲ့ကျေပြန့်တဲ့ဆောင်းဆစ်ဆေးမှုတွေကနေသိရှိလာခဲ့ကြရတာပါ။ဖာရာပြည်နယ်မှာတည်ဆုံသူ30နဲ့ဒဏ်ရာသူ44ဦးထဲမှာရှိခဲ့တဲ့အကြောင်းလဲဆောင်းဆစ်ဆေးသူတွေတွေ့ရှိထားကြပါတယ်။ခံလုံစိတ်ချရတဲ့ဒရင်အရင်းမြစ်တွေအရအမျိုးသမီးနဲ့ကလေးအများစုပါဝင်ထိခိုက်တည်ဆုံသူ38ယောက်ထဲမှာရှိတဲ့အကြောင်းနဲ့ထိခိုက်တည်ဆုံသူတွေကိုအတည်ပြုနိုင်မှုကြိုးပမ်းနေဆဲဖြစ်တဲ့အကြောင်းလဲပြောဆိုထားတာပါ။အမေရိကန်စစ်တပ်ကတော့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုပုံစံအပေါ်မေးခွန်းထုတ်ခဲ့တယ်လို့ဆွဆွဲချက်ကိုလည်းညှင်းဆန်ခဲ့ပါတယ်။မေလ9ရက်နေ့အစောပိုင်းကစစ်စင်ရေးတွေအတွင်းတာလီဘန်တွေရဲ့မက်သဖက်တမင်စစ်ကြွစီထုတ်လုပ်ရနေရာတွေနဲ့စစ်သွေးကြွတွေကိုအထိကျပြစ်မှတ်ထားတိုက်ခတ်ခဲ့ပြီးအပြစ်မဲ့အာဖဂန်ပြည်သူတွေပေါ်အကြမ်းဖက်လုပ်ရတွေကကျူးလွန်အကြမ်းဖက်လုပ်ရတွေကျူးလွန်ရမှာတပတ်တလန်းကဝင်ဝင်ရနေတဲ့နေရာတွေကိုဖျက်တောက်နိုင်ခဲ့တဲ့အကြောင်းလဲအမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ဂျာမနီနိုင်ငံအရှေ့ပိုင်းဟဲလန်မြို့ကဂျူးဘာသာရေးအစအဦးအပြစ်မှာပြစ်ခတ်မှုကြောင့်နှစ်ယောက်ထပ်မင်းတွေဆုံးသွားပါတယ်။မသိငါသူတချို့ထွက်ပြေးလွတ်သွားပေမဲ့တယောက်ကိုတော့ဖမ်းမိတယ်လို့ရဲကပြောပါတယ်။တကြိမ်မကပြစ်ခတ်မှုတွေဖြစ်ခဲ့ပြီးမသိငါသူတချို့ကားနဲ့ထွက်ပြေးသွားတယ်ဆိုတာကိုရဲတပ်ဖွဲ့ကတွေ့တဲ့ပေါ်မှာအတည်ပြုခဲ့ပါတယ်။ပြည်သူတွေကိုအိမ်ပြန်မထွက်ကြဖို့နဲ့လုံခြုံတဲ့နေရာတွေမှာပဲနေကြဖို့လဲရဲကအစောပိုင်းကအကြံပြုခဲ့ပါတယ်။ပြစ်ခတ်တယ်လို့မသိငါသူအ ਨੇ ဆုံးတယောက်ကရှေ့တန်းထွက်တယ်လို့စစ်ဝတ်စုံမျိုးဝတ်ဆင်ထားပြီးလက်နက်ကိုလည်းတခုမကကင်ဆောင်ထားတယ်ဆိုတဲ့မျက်မြင်တွေရဲ့အပြောကိုဂျာမနီရုပ်သံသတင်းတွေမှာပြသနေကြပါတယ်။မသိငါသူတွေကိုရဲကလိုက်ရှာနေတာမို့ဟဲလန်မျိုးရဲ့မိရထားဘူရာယုံကိုလည်းပိတ်ထားပါတယ်။အိန်းနီချင်းလက်စ်ဘတ်မျိုးမှလည်းပြစ်ခတ်မှုတွေဖြစ်တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့မျိုးနှစ်မျိုးမှဖြစ်တဲ့ပြစ်ခတ်မှုနှစ်ခုဆက်ဆက်မှုရှိမရှိဆိုတာကိုတော့ရဲကမပြောသေးပါဘူး။ဂျူးဘာသာဝင်တွေအတွက်ဘာသာရေးအရအရေးကြီးတဲ့နေ့မှဖြစ်တဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့စုံစမ်းနေတယ်လို့လည်းရဲကပြောပါတယ်။ Hellel Lipschitz နဲ့ Dresden မျိုးတွေမှာရှိတဲ့ဂျူးဘာသာရေးအဆောက်အဦတွေနားမှာရဲလုံခြုံရေးတိုးမြှင့်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
်တရုတ်သမ္မတရှီချင်းပင်ရလာမယ့်တောက်ချန်နေ့မှာအိန္ဒိယနိုင်ငံကိုတွေ့ရောက်ပြီးဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုစီစဉ်ထားပါတယ်အိန္ဒိယနဲ့နယ်မြေအရင်းပွားမှုဖြစ်နေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပခဲ့တဲ့ကုလသမဂ္ဂနှစ်ပတ်လည်ထူထောင်ညီလာခံအတွင်းပါကစ္စတန်နိုင်ငံကတင်ပြခဲ့တာကိုတရုတ်နိုင်ငံကထောက်ခံခဲ့ပြီးနောက်သတင်းပတ်နိုင်ငံအတွင်းမှာပဲအိန္ဒိယကိုသွားမှလည်းဖြစ်ပါတယ်အိန္ဒိယနိုင်ငံကတော့ကက်ရှမီးယားဒေသရဲ့ဒဇယ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ကိုအောက်ကုတ်လာတယ်မှာပဲရုတ်သိမ်းလိုက်ပြီးဆန္ဒပြပွဲတွေကိုဟန်တားဖို့ထောင်နဲ့ချီရဲ့လူညွန်ရေးတပ်ဖွဲ့ဝင်တွေကိုလည်းချထားလိုက်တယ်လို့အင်တာနက်ဆက်သွယ်မှုတွေကိုလည်းဖျက်တောက်ထားတာပါနိုင်ငံရေးခေါင်းဆောင်တွေနဲ့လူငယ်တွေပါဝင်ထောင်နဲ့ချီရဲ့လူတွေကိုလည်းထိန်းသိမ်းခဲ့ပါတယ်တရုတ်နိုင်ငံကလည်းဒဇယ်ပိုင်းထိချုပ်ထားပြီးအိန္ဒိယနဲ့ပြပကတ်တွေကျင်းဝလို့ရှိတဲ့ကက်ရှမီးယားဒေသမှာတစ်ဖက်သက်အပြုံမှုတွေမလုပ်သင့်တဲ့အကြောင်းတရုတ်နိုင်ငံကကုလသမဂ္ဂထူထောင်ညီလာခံမှာပြောဆိုထားတာပါအိန္ဒိယပြပရေးရဌာနကတော့အလဲဖက်လာမဲ့တရုတ်သမ္မတဟာအိန္ဒိယနိုင်ငံတောင်ပိုင်းကန်ယူရန်မြို့ဖြစ်တဲ့ချန်တိုင်းမှာဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံဖွံ့ဖြိုးရေးအတွက်အပြန်အလှန်အမြင့်ချင်းပလင်မှာဖြစ်တဲ့အကြောင်းဒီနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ခေါင်းဆောင်နှစ်ယောက်ဟာအနီးနားမှာရှိတဲ့မမလာပူရမြို့ကိုလည်းတွားရောက်ကြမှာပါ။တရုတ်သမ္မတရှီချင်းဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်တို့ဟာပြီးခဲ့တဲ့နှစ်2018ဧပြီလတည်းတရုတ်နိုင်ငံဝူဟန်မြို့မှာနောက်ဆုံးအကြိမ်ထိပ်သီးတွေ့ဆုံပြောကြားပူပါတယ်။
ဟောင်ကောင်ဒီမိုကရေစီရေလှုပ်ရှားမှုမှာလူသိများတဲ့တက်ကြွလှုပ်ရှားသူအက်ဒဝတ်လျောင်းရဲ့အမှုအယူခံကြားနာတဲ့ဟောင်ကောင်ဗဟိုတရားရုံးရှေ့မှာမျက်နှာတွေကိုဖုံးကွယ်ဆန္ဒပြသူရာချီစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။မွန်ခေါ့အရက်မှာ2016ခုနှစ်ကဆန္ဒပြပွဲတစ်ခုအတွင်းရဲနဲ့ထိတ်တိုက်ရင်ဆိုင်မှုမှာပါဝင်ခဲ့မှုနဲ့သူ့ကို2018ခုနှစ်တုန်းကထောင်ဒဏ်6နှစ်ချထားတာပါ2014ခုနှစ်မှာဟောင်ကောင်မှာကျင်းပတဲ့ရွေးကောက်ပွဲတွေအတွင်းကန့်သတ်ဖို့တရုတ်အစိုးရရဲ့ဆုံးဖြတ်ချက်ကိုအကြမ်းမဖက်ကန့်ကွက်ဆန္ဒပြပွဲတွေကဆားလို့လူသိများသူတွေထဲမှာအက်ဒဝတ်လွန်လဲတယောက်ပါဝင်ပါတယ်ဗြိတိရှ်အုပ်ချုပ်မှုကနေတရုတ်ပြည်မကြီးအစိုးရရဲ့အုပ်ချုပ်မှုအောက်ကို1998ခုနှစ်မှာလွှဲပြောင်းပေးခဲ့တဲ့ဟောင်ကောင်ကိုတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်အောင်လဲအက်ဒဝတ်လွန်ကစီရင်လှုပ်ရှားခဲ့ပါတယ်ဒီကနေ့သူ့ကိုရုံးထုတ်တဲ့တရားရုံးအပြင်မှာလာဆောင်ကြတဲ့သူ့အပေါ်ထောက်ခံတဲ့ဆန္ဒပြသူတွေကဒီနေ့ခေတ်လူငယ်တွေအတွက်တော်လိန်ချင်းတက်ပြီဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီတောင်းဆိုမှုကိုအစောပိုင်းတည်းကဆားခဲ့တဲ့အက်ဒဝတ်လောင်းရဲ့လူရဟာဒီနေ့လူငယ်တွေအတွက်အတူယူစရာဖြစ်တဲ့အတွက်သူ့ကိုလာရောက်အားပေးတာလို့ဆန္ဒပြသူတို့ကပြောကြပါတယ်ရှင်။
ပုဒ်ဟူးညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆူမြတ်မွန်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လင်းပြီးသွားပါမယ်။ကချင်ပြည်နယ်ကဆစ်ဆောင်တွေနေရပြန်နိုင်မှုအတွက်အစိုးရတာဝန်ရှိသူတွေနဲ့ကချင်လက်နက်ကိုင် KIA KIO တို့အကြားမှာအပြစ်ရဲ့လက်မှတ်မတည်ထိုးရသေးပေမဲ့ကိုသဘောနဲ့ကိုနေရပြန်သူတွေရှိသလိုမြေမြုံပိုင်းအန်ဒီယေကိုကြောက်တဲ့အတွက်ဆစ်ဆောင်စခန်းမှာနေထိုင်ရသူတွေကလည်းတသိန်းကျော်ရှိနေပါတယ်။ဆစ်ဆောင်ပြည်သူတွေထဲမှာနေရပြန်ခြင်းသူတွေရှိသလိုစခန်းမှာပဲနေထိုင်ပြီးတော့အစိုးရရဲ့ထောက်ပံ့မှုကိုစောင့်မျှော်နေသူတွေလည်းရှိပါတယ်။ဒီအကြောင်းပြည်စုံကတော့ VOE သတင်းတောင်စုစုကမေးမြန်းသတင်းပို့ပို့ထားပါတယ်ရှင်။
2011ခုနှစ်ကလေးကကချင်လက်နက်ကိုင် KIA KIO နဲ့တပ်မတော်ကြားတကြောပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်မှာနေရပ်ဆုံးခွာသူတွေတသိန်းကျော်ရှိနေပါပြီ။စစ်ရှောင်ပြည်သူတွေနေရပ်ပြန်နိုင်မှုအတွက်နှစ်ဖက်တာဝန်ရှိသူတွေစက်တင်ဘာလမှာတွေ့ဆုံခဲ့ကြတော့ကတိကျတဲ့အဖြေထွက်မလာခဲ့ပါဘူး။စစ်ရှောင်တွေနေရပြန်နိုင်မှုကိုဆောင်ရွက်နေတဲ့ကချင်စစ်ရှောင်များကုညီကယ်ဆယ်ရေးကော်မတီ KACC ရဲ့အတွင်းရေးမှူးဖိုရမ်ခါလီကအပြစ်ရရင်နှစ်ဖက်သဘောတူလက်မှတ်မထိုးခင်မှာဆိုရင်ရင်ဆိုင်ရမယ့်နောက်ဆက်တွဲအကျိုးဆက်တွေအကြောင်းဆွေးနွေးဖို့စီစဉ်နေတယ်လို့ပြောပါတယ
်။ IGP ဒီဘက်တကယ်ပြန်ဖို့သူတို့အချင်းချင်းဖြစ်သလားတကယ်ရောသူတို့ယုံကြည်စစ်ချက်အမှုရှိသလားဆိုတဲ့အပိုင်းလေးပေါ်ပြီးတော့ဘယ်လိုဆိုတော့မထိုးသေးဘူးပေါ့နော်။ဒါနဲ့လည်းစစ်ဆောင်လေးပြန်မယ်။ဟောလို့ဒီ IGP နဲ့ဒီပြည်ထောင်စုအဆင့်မှာဦးဆောင်တဲ့ Working Committee နဲ့ရချင်တို့ KCC ဒီနေ့အလုံးအဝင်ပြီးတော့စုစည်းနေတဲ့ဒီချဲနဲ့အလောက်ပဲရှိပါသေးတယ်
မိုင်းခေါင် KBC စစ်ဆောင်စခန်းမှာ6နှစ်ကျော်ကြာနေလာခဲ့တဲ့ဆောမနန်ကကလေးရရဲ့ပညာရေးအတွက်နေရက်ကိုပြင်ဆင်နေတဲ့သူ့ရဲ့သဘောထားကိုအခုလိုပြောပါရစေ။
ကိုရနေရနေမြင်ကြတော့ပြန်ချင်းပြီဒီမှာတော့မနေချင်တော့ဘူးဗာတောင်းလဲဆိုတော့ဒီမှာစစ်ဆောင်တဲ့အချိန်ကာလကြာလာတဲ့အမြင်အားရှိတဲ့အဥ္စာလေးတွေကုန်တော့ကလေးတွေရဲ့ပညာရေးမှာထောက်ပံ့ဖို့ကတော်တော်ခက်ခဲလာတဲ့အတွက်ကြောင့်ကိုနေရကိုပြန်ပြီးမှခါတိုင်းလိုပဲလှုပ်ရှားပြီးမှကလေးတွေပံ့ဖို့နဲ့အစီအစဉ်ကိုလုပ်ချင်ပါတယ်
နေရပြန်ခြင်းနဲ့စစ်ဆောင်ပြည်သူတွေဟာတာဝန်ရှိသူတွေကနေမြေရှင်းလင်းတာတွေမလုပ်သေးတာကြောင့်မြေမြုံမိုင်းအန္တရာယ်ကိုစိုးရိမ်ပြီးမပြန်ရဲဖြစ်နေကြတာပါစစ်ဆောင်စခန်းနေရာနာမှာပဲအခြေချနေထိုင်ခြင်းသူတွေရှိနေသလိုအစိုးရကတရားဝင်ပြန်နိုင်မှုကိုမပြောသေးတာကြောင့်နေရပြန်မှုအတွက်စောင့်ဆိုင်နေသူတွေလည်းရှိတယ်လို့မိုင်းခေါင် KBC စခန်းတာဝန်ခံဆီယာနော်မိုင်ကပြောပါတယ်
ကျွန်တော်တို့မိုင်းကောင် IDB ကမှာတော့ဒီမုန်တင်ပါဘက်ကလူတွေကြတော့၄၅ချစ်အင်တော်ဆိုးရတော့ပြန်သွားတဲ့လူတွေရှိပါတယ်ဒါနဲ့တချို့ဒီကတော့တည်ငြိမ်မှုမရှိတဲ့တဲ့ကြောင့်တရားစီရင်နှစ်ဖက်စစ်ခတ်ရဲစဲမှုလက်မှတ်မထိုးတဲ့တဲ့ကြောင့်တချို့တွေကမှပြန်ရှင်တဲဖို့ဖြစ်တာပေါ့။ကျောင်းလို့မပြန်ရှင်တာပေါ့နော်။
စစ်ရှောင်ပြည်သူတွေရဲ့နေရပြန်ရေးနဲ့ပတ်သက်ပြီးကချင်ပြည်နယ်မှာရှိတဲ့အုပ်ချုပ်ရေးမှုယုံတွေကပြီးခဲ့တဲ့စက်တင်ဘာလအတွင်းသဘောထားကောက်ခံခဲ့ပါတယ်။နေရပြန်ခြင်းလို့စီရင်ပေးထားသူတွေကိုပြည်내အစိုးရထံတင်ပြပြီးဆောင်ရွက်ပေးနေတယ်လို့မန်စီမြို့နယ်အုပ်ချုပ်ရေးမှုဦးကျော်ခေါင်ကပြောပါတယ
်။လူလို့ဆိုတော့ကျွန်တော်တို့ရှိမှပြီးမိုးနေပါကြည့်အောင်ဆိုတာပြန်ဖို့ဆိုရတင်ပြခါရရှိရလေ။အဲ့ဒါကိုလက်ရှိတော့ကျွန်တော်တို့ကပြည်내အစိုးရဖွဲ့ကိုလည်းပြန်တင်ထားရင်မကြာခင်နဲ့ပြည်အောင်ဆိုရတယ်လူဝင်ကြီးဆောင်ဆောင်ပြီးတော့တွဲဆင်းဖို့တော့ရှိရပြ။အဲ့ဒါစီမံချက်တွေကျွန်တော်ကတင်ထားပြီ။နည်းရွာကြီးကတော့တင်ပြထားတာတော့မရှိဘူး။စစ်ဆောင်နေနေရပြန်နေဆိုတာလည်းကျွန်တော်တို့ကကာကွယ်ရှင်ပြီးကိုယ်တိုင်ကပြန်မှကျွန်တော်တို့ကစောင့်ပြီးလို့ရမှာပေါ့။
ပြည့်ရစေးလက်မှတ်ရေးထိုးနိုင်မှုတိုက်ပွဲတွေခြုံငိမ့်မှုဆစ်ဆောင်ပြည်သူတွေအနေရကင်းကင်းနေရပြန်နိုင်မှုနဲ့တက်နေရချထားရေးကိစ္စတွေကိုလာမယ့်အောက်တိုဘာလအတွင်းအစိုးရတာဝန်ရှိသူတွေနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲ့တို့ဆွေးနွေးကြဖို့ရှိနေပါတယ်။ကချင်ပြည်နယ်ကဆစ်ဆောင်ပြည်သူတွေကိုကူညီပေးနေတဲ့ KCC ဥက္ကဋ္ဌဒေါက်တာကလမ်ဆွမ်းဆန်ကအပြည့်ရစေးလက်မှတ်ရေးထိုးဖို့ကနှစ်ဖက်လက်နက်ကိုင်အဖွဲ့ရဆုံးဖြတ်ချက်ပေါ်မှာမူတည်ပြီး KCC နဲ့ NRPC တို့လာမယ့်သတင်းကြိုကာလအပြီးမှာတွေ့ဆုံပြီးစတင်နိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုထားပါတယ်ရှင်။
မဆူဆူသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ရှမ်းပြည်နယ်သိန်းမီမြို့မှာတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းသတင်းလွှတ်ကိုထုတ်လွှင့်ပေးပါမယ်။ဒီကနေ့မနေ့ပိုင်းရှမ်းပြည်နယ်မြောက်ပိုင်းသိန်းမီမြို့ကိုတပ်မတော်ရင်တန်းဖြတ်သွားတဲ့အချိန်မှာ DNA လေးခေါ်တအန်းပလောင်အဖွဲ့ကပြစ်ခတ်တိုက်ခိုက်တာကြောင့်တပ်မတော်သား3ဦးကြဆုံးပြီးအရသား9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။သိန်းမီမြို့တိုက်ပွဲကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းမှာအသွားလာရီယာယီရပ်တန့်ခဲ့တယ်လို့သိန်းမီမြို့မှာဒီကနေ့ဈေးတွေကျောင်းတွေပိတ်ထားရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒီတိုက်ခိုက်မှုဟာသိန်းမီမြို့လေကောင်မှာဒီကနေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့အချိန်လေးကိုသိန်းမီမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုင်းဦးခန်းကအခုလိုပြောပါတယ်
။မနေ့6နိုင်ခွဲကျွန်တော်အိမ်ငယ်ကိုကြက်ရဲပေါ့နော်အဲဒီ main line ပေါ်မှာတိုက်ပွဲကလက်နေကြီးရောလက်နေငယ်ဝုန်းတောက်လျှောက်ပစ်လာမနေ့6နိုင်ခွဲလောက်စပြီးတော့လမ်းတစ်လျှောက်လုံးပစ်တယ်ပစ်ပြီးတော့မှတစ်ခါခဏလေးနေတော့တစ်ခါပြန်ရက်သွားတယ်တစ်ခါပြန်ပစ်တယ်နောက်မှကျွန်တော်တို့လည်းဟိုတက်ဆိုင်ရာဌာနဆိုင်ရာဖုံးဆက်ပြီးလိုက်တော့ခဏလေးထွက်လာရအောင်ဆိုပြီးတော့ထွက်လာလို့ရတော့ဖြစ်နိုင်ဝင်းကျင်လောက်ပေါ့ကျွန်တော်ထွက်လာတယ်ရင်တန်းပေါ့အဲရင်တန်းကိုပစ်တာမြို့ထဲမှာကျွန်တော် main line ပေါ့နော်ပြည်တော်စုစမ်းမကြီးပေါ်မှာပဲမြို့လေကောင်ပဲ
တက်ခတ်တက်ခတ်မှုအတွင်းထိခိုက်သေးဆုံးတာကိုလည်းအခုလိုဆက်ပြောပါတဲ့
မနေ့ကတော့ကျွန်တော်အလောင်းတော့ကြည့်လိုက်တဲ့ခါကျတော့နှစ်ယောက်တွေ့တယ်နောက်ဟိုနှာရီကနောက်ပြတ်ထတိုးလာတယ်တဲ့၃ယောက်တက်ခတ်နေကြသွားတာပေါ့အဲနောက်တန်ရတာတော့၃ယောက်တွေ့တယ်တက်ခတ်အဲလူထုတွေကြားထဲပြစ်လိုက်တဲ့ဥစ္စာကတော့ဒီအိမ်ပေါ်ခေါင်းမိုးပေါ်ပြုတ်ကျပြီးတော့မှအဲ့မှာတန်ရရတော့တာကလူထုကတော့ခုနှစ်ယောက်ရှိတယ်ဆေးရုံရောက်သွားပြီအခုလာရှိုးဆေးရုံနှစ်ယောက်လွှဲရမယ်စိုးရင်ဆရာတော့မရှိပါဘူ
းမနေ့ပိုင်းတိုက်ပွဲဖြစ်ပွားပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးကိုခိတ္တပိတ်ထားခဲ့ပြီးနောက်ပိုင်းမှာပြန်ဖွင့်ပေးခဲ့တယ်လို့လဲဆိုင်းဦးခန်းကပြောပါတယ
်မူဆယ်လာရှိုးလမ်းမကြီးခုလွတ်လိုက်ပါပြီဟုတ်မနေ့ကခဏပိတ်လိုက်တယ်ဆယ်နိုင်ခွဲ၁၇နိုင်ဝင်းကျင်လောက်ဆက်လွတ်လိုက်ပါပြီအဲလောလောဆယ်တော့ကျွန်တော်တို့မြို့ထဲမှာရှိနေတောင်းကတော့ပိတ်ထားတယ်ဒီလိုပညာရေးဌာနနေပြီးတော့ခဏတော့ပိတ်ထားပါဆိုတော့ဒီနေ့တော့ပိတ်ထားတယ်ဈေးတွေပါလည်းပိတ်ထားတယ်အဲအတော်လာလဲကျဲသွားတယ်
တိုက်ပွဲအတွင်းပြစ်ခတ်တဲ့လက်နေကြီးကြီးထိတာကြောင့်နေအိမ်လေးလုံးတည်းမနေထိခိုက်ခဲ့တယ်လို့ကား3လေးစီးလဲထိမှန်ကြောင်းနဲ့နေကင်းပိုင်းမှာတော့တက်မတော်ကလက်နေကြီးကြီးတွေကိုလိုက်လံရှင်းလင်းနေကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
သဘောကလုံလုံကြီးနဲ့အုပ်ချုပ်ရေးအုပ်ချုပ်မှုကိစ္စဆိုင်ရာတွေကာလီချင်းပါရကြီးဆောင်ကိုသိရင်လို့တဲ့ရို့ပါပဲရို့တွင်းပါပဲကျွန်တော်တို့ပြန်တဲ့ကျန်းဖက်ကောင်းများတခြားတော့ကစစ်ခတ်တိုင်းကိုစစ်သွားတယ်အမကြီးဆိုတော့အာနဲ့ဖြစ်တယ်လို့သိရတယ်ဒီရင်တဲ့ကြီးစစ်ခတ်တဲ့စစ်ခတ်တော့ကစစ်တိုင်းဘက်ကသွားပြီးတော့အဲ့မှာတော့ကျွန်တော်တို့ပြစ်ပြီးအစိုးစစ်ခတ်ဆိုင်ရာရရှိပြီးစစ်ခတ်ဆိုင်ရာရရှိပြီးကျွန်တော်တို့စောင့်လို့ပြီးသွားတယ်
TNLA ဘက်ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရပါဘူး TNLA ခေါ်တန်ပလောင်အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာတော့တိန်ဒီမြို့မှာသူတို့တပ်ဖွဲ့နဲ့ခလာရ69နဲ့240ပူပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းတမ်ရော်ကစစ်ကား9စီးနဲ့ထိုးစစ်ဆင်လာတာကြောင့်တိုက်ခိုက်တာဖြစ်ကြောင်းဖော်ပြပါတယ် DNLA, MNDAA, Gogane, AA, Jakain Tapori, Bawane, Nino Mahame Puriga, Bilateral, Biasajo, Chusu Nambo, Dinikounti, the Petta, Bika Jesse Jango, Setin Malan, Nase Yenega, Tobian Tajima, Akulu, Taiwai Chipuaraba. Soyan, Ninja Gusle Puene, GIO, Kitchen Abawin, Miaobain Puriha, Akula Adwema, Taman Suni Bodre, Nepet the Bodunyi Taja Bade.
Gomuzo Dream People Taraba. အခုတစ်ဆက်ထဲမှာပဲရှမ်းပြည်နယ်မှာတမနီဆက်ယုံပြန်ပြီးတော့လေပတ်ဖို့စီစဉ်နေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ရှမ်းပြည်နယ်ကြီးတီမြို့နယ်ကပင်ပက်အကြီးစားတမနီဆက်ယုံပြန်ပြီးတော့လေပတ်ဖို့အနီးအနားကမြေအီကငါးထောင်ကျော်မှာကြောင်မီးသွေးတူးဖို့ပူဆန္ဒရှိတဲ့အကြောင်းပြည်ထောင်စုအစိုးရကပြည်နယ်အစိုးရကိုအတိအပြီးအကြောင်းကြားလိုက်တဲ့အပေါ်မှာတဘာဝပအဝင်ကျင်ထိခိုက်နေနာမည်အရေး စိုးရကတော့ဒီကိစ္စကိုပြည်ထောင်စုအစိုးရရဲ့လုပ်ပိုင်ခွင့်ကိုသဘောတူမဲ့အနေအထားမှာရှိကြောင်းအရက်ဖက်အဖွဲ့တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကသုံးသပ်နေကြပါတယ်။ဒီအကြောင်းပြည်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်ရှင်။
ရဆိုင်ထားတဲ့ပင်ပတ်တမနီဆက်ယုံကပြန်လည်လက်ပတ်ဖို့ကျေးတီမျိုးကမြေအေက9000ကျော်ကိုတူးပြီးကြောင်မီသွေးထုတ်ခြင်းတဲ့အကြောင်းပြည်အောင်စုအစိုးရစက်မှုဝန်ကြီးဌာနကပြည်내အစိုးရကိုအသိပေးအကြောင်းကြားထားပါတယ်။ဒါကိုကျေးတီမျိုးဒေသခံယာနယ်ချီကန့်ကွက်ခဲ့ကြသလိုနိုင်ငံရေးပါတီရဲ့ရပ်ပတ်အဖွဲ့တွေနဲ့ဆွေးနွေးတိုင်ပင်လာတွေမနေ့ကလုပ်ခဲ့ပါတယ်။ဒေသခံတွေသဘောမတူတဲ့ကိစ္စဖြစ်လို့တဘာဝပတ်ဝန်းကျင်ထိခိုက်မဲ့ကိစ္စတွေဖြစ်လို့ကန့်ကွက်သွားဖို့ရှိကြောင်းမြန်မာနိုင်ငံပွင့်လင်းမြင့်တောင်မှုနဲ့တောင်ယူမှုတောင်ခံမှုဆိုင်ရာရပ်ပတ်မဟာမိတ်အဖွဲ့မာတာရဲ့ရှမ်းပြည်နယ်တောင်ဝန်ခံဦးအောင်ကျော်မူက VOE ကိုပြောပါတယ်။
ဒီကုမ္ပဏီတွေကအလုပ်လုပ်ပြီးလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုအပိုင်းတွေကတော်တော်အားနည်းတဲ့အပိုင်းတွေဖြစ်နေတယ်။အဲ့ဒီပုံမှာဒေသခံလူထုကစိုးရိမ်ပူပန်မှုတွေအများကြီးရှိတာပေါ့။အဲကျွန်တော်မာတာအနေနဲ့ကတော့ဒါကကြီးမားတဲ့စီမံကိန်းဖြစ်တယ်။အဲ့အတွက်ကောင်းမွန်တဲ့စီမံအုပ်ချုပ်မှုတွေမရှိဘူးဆိုလို့ရှိရင်ကတော့ကျွန်တော်တို့အနေနဲ့တော့ဒါကန့်ကွက်သွားဖို့အတွက်ကတော့ပြင်ဆင်ထားတာပေါ့ဗျာ
။ပြည်နယ်အစိုးရစီမံခန့်ခွဲခွင့်မရှိတဲ့စီမံကိန်းဖြစ်နေတဲ့အတွက်ရှမ်းပြည်နယ်အစိုးရကပြည်အောင်စုအစိုးရရဲ့အသိပေးလာမှုအပေါ်မှာဘာမှမတုံ့ပြန်နိုင်ကြောင်းဦးအောင်ကျော်မူကစက်ပြောပါတယ်
။ရှမ်းပြည်နယ်ဆိုကသူတို့နဲ့မတတ်ဆိုင်ဘူးဆိုတော့ငင်းတယ်မှုပဲသူတို့လုပ်ပါလိမ့်မယ်။ရှမ်းပြည်နယ်ဆိုကစုံမြတ်ချက်မချနိုင်ဘူးပေါ့ဗျာ။ကျွန်တော်တို့မှာကအကြီးစားလုပ်ွက်တွေပါလိမ့်ဆိုရင်ပြည်တော်စုအစိုးရကပဲစီမံခန့်ခွဲမှုရှိတာ။ပြည်နယ်အစိုးရကစီမံခန့်ခွဲမှုမရှိတဲ့လုပ်ငန်းစဉ်ဖြစ်နေတဲ့အတွက်ရှမ်းပြည်နယ်အစိုးရအနေနဲ့သူတို့နဲ့မဆိုင်ဘူးဆိုပြီးမှငင်းပယ်နိုင်တဲ့အနေအထားမှာရှိတယ်လို့ကျွန်တော်ပြောချင်တာပါဗျာ။
2009ခုနှစ်နာအဖဆေဆိုရလက်ထက်ကတည်းကဒီနေရာကိုတင်ယူထားတာဖြစ်ပြီးအခုဆိုရလက်ထက်မှာဒီနေရာကကြောင်မီးသွေးတူးဖို့ဖို့ပြန်စကျင်တဲ့အရေးရောင်တွေရှိနေကြောင်းကျေးသည့်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုင်းအောင်ကျော်က VOE ကိုအခုလိုပြောပါတယ်
။အရင်ကအဲ့ဒီမြေကအဲ့နာဖတင်ထားရဗျာတင်ထားပြီးဧက9000ကျော်ပေါ့အဲ့တင်ထားမြေကိုမနစ်ကပဲသူကဆိုရပြန်အပ်လိုက်တယ်ခုကစက်မှုလက်မှုဝန်ကြီးကပြန်လျှောက်ယူထားတယ်အဲ့မြေသူတို့ရတဲ့ကြောင်မီးသွေးကိုပြင်ပက်ဆက်ယုံလဲဖို့ပေါ့ဗျာဒီကခံတော့လုံးဝလုံးဝတော့မတူဘူးကွာခုကလောဆယ်အဲ့ဒီနေရာမှာသူကစိုက်ပျိုးရေးနဲ့မွေးမြူရေးလုပ်ကြတယ်အဲ့ဘောအဲ့ဘောမှာစက်ကြမြေတို့အဲ့တောင်ယာမြေတို့စိုက်ပျိုးလုပ်ကြတယ
်မိုင်းကောင်ကြီးရွာအုပ်စုနဲ့မိုင်းလင်ကြီးရွာအုပ်စုအောက်ကရွာဆယ်ရွာလောက်ကဒီကြောင်မီးသွေးစီမံကိန်းရှိတဲ့နေရာမှာရှိနေတာပါဒေသခံယာနဲ့ချီပြီးဒါကိုစံသားထုတ်ဖော်တာတွေမနေ့ကလုတ်ခဲ့ကြောင်းသူကပြောပါတယ်တမနီဆိုင်ယုံပင်ပတ်ဟာအခုအစိုးရလက်ထက်မှာလက်ပတ်ဖို့ရဆိုင်ခဲ့ရဖြစ်ပြီးအရင်ကမြမစီးပွားရေးကော်ပိုရေးရှင်း MEC ကလုတ်ကင်ခဲ့ရပါ2018နိုဝင်ဘာ23ရက်နေ့ကလည်းတယံစာတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကရွှေနဲ့အခြားတပ်ထုတွေရှာဖို့မြေအေက2သိန်းနီးပါးကိုရှမ်းပြည်နယ်အစိုးရစီမှာသဘောထားမှတ်ချက်တောင်းခံခဲ့ဘူးပါတယ်အဲ့ဒီလိုပဲရှမ်းပြည်နယ်တိကျကြောင်မီးသွေးစက်ယုံနဲ့မိုင်းညွန့်ဟာတရုတ်ကုမ္ပဏီရဲ့အကျိုးအမြတ်တသက်တာဖြစ်ပြီးနိုင်ငံနဲ့ဒေသခံတွေအတွက်စိုးကျိုးပဲဖြစ်လာနိုင်တယ်လို့ဝေဖန်နေရလဲရှိပါတယ်။အခုဆိုရင်တိကျဒေသမှာတဘာဝပတ်ဝန်းကျင်ပျက်စီးလာသလိုသုံးရီတွေမှာလည်းအစိတ်ဓာတ်တွေပေါဝင်နှုတ်မြင့်မားလာနေရလို့တဘာဝပတ်ဝန်းကျင်စောင့်ကြည့်ရေးအဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ55အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘောဓုတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းဈေးကွက်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင် VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်
VOA American တန်ရဲ့ဗုဒ္ဓဟူးညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှမ်းမှာတော့အလောက်ခွေမှာတူးနဲ့တူးခင်မင်းယုံကြည်မှုတွေတိုးလာဖို့လှုပ်ဆောင်တဲ့နှီးမျိုးစုံရှိတဲ့အထက်ကကိမုံတွေဒိုးနတ်တွေအတူတူစားတာဟာဝီယန်ရှက်ဝတ်တဲ့နေတွေကျင်းပတာဒါတွေလည်းပါပါတယ်။ဒါပေမဲ့တရိတ်ဆန်ကလေးတွေကိုအလုတ်ခွင်ကိုခေါ်လာခွင့်ပေးတဲ့နေ့ကတော့တမှုထူးကြတယ်လို့ဆိုရပါမယ်။ဒီလိုထူးကြတဲ့နေရာကိုသွားပြီးတော့လေ့လာခဲ့တဲ့ VOA သတင်းတောက် Maxim Moskakov ပြောပြထားတာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။ Rob Boys ဟာ Virginia ပြည်နယ် Centerville မြို့ကလေးက Carfax ကုမ္ပဏီမှာအလုတ်လုပ်ပါတယ်။ဒါပေမဲ့အလုတ်ကိုသူ့တယောက်တည်းလာတာတော့မဟုတ်ပါဘူး။ Hazel လို့အမည်မှတ်ထားတဲ့ခွေးမလေးတစ်ကောင်သူ့ဘေးမှာအမြဲပါပါတယ်။
Hazel loves being with people. So I would be heartbroken if I left her home.
Hazel ကလူတွေနဲ့နေရတာကိုကြိုက်ပါတယ်။ဒါကြောင့်သူ့ကိုတကောင်နဲ့အိမ်မှာတနေ့လုံးကျွန်တော်ပြစ်မထားရပါဘူး။သူ့ကိုဒီမှာပဲခေါ်ရရမှာပါ။ဒီမှာကအချားခွေးတွေလည်းအများကြီးရှိပါတယ်
။အခုလို့သူ့ခွေးလေးကိုရုံးခေါ်ခွင့်ရတာဟာ boys တယောက်တည်းတော့မဟုတ်ပါဘူး။ Centerville ကဘယ်ဝန်တန်းမဆိုသူ့ရဲ့ခြေလေးချောင်းတရွာလေးတွေအလုပ်ကိုခေါ်လာနိုင်တယ်လို့ Carfax က manager Dustin Sweeney ကပြောပါတယ
် Our president Dick Rains he brought his dog in one day and people loved it and he saw everyone's reaction and he said well
သူတို့ကဒီဂရင်းစ်ကတနေ့မှာတော့အလုပ်ကိုသူခွေးလေးခေါ်လာပါတယ်ဘယ်ကချစ်ကြပြီးတဘောကြတော့ကိုပြီးတော့သူတို့ခွေးခေါ်လာခြင်းသူဘယ်သူဖြစ်ဖြစ်ခေါ်လာခွင့်ပေးလိုက်ရင်ကောင်းပါပဲလို့ပြောတယ်တကယ်ပါအလုပ်ထဲမှာခွေးတွေပါရှိတာတဲ့ကရုံးထဲမှာစိတ်သက်တွေပိုတက်ကြွလာကြတယ်ကျွန်တော်အဓိကထားတာကလည်းအလုပ်မှာပျော်အောင်လုပ်ကြဖို့လေအခုလိုအလုံးမှာခွေးတွေပါရှိနေတာတော့ပျော်စရာကောင်းတာတော့မရှိပါဘူ
းခွေးမျိုးအစားကလည်းစုံပါတယ် Corgis နဲ့ Poodles တွေ Bulldogs တို့ Labradors တို့ Terrier ခွေးပူလေးတို့အစုံပါပဲအလုံးသမား50ကျော်ရှိတဲ့ဒီအလုံးခွန်မှာခွေးလေးတွေလာတာကိုမတားမြစ်တဲ့မူချထားတာဖြစ်ပြီးအလုံးခွန်ကလည်းတကယ့်ကိုအားလုံးပါဝင်ချတဲ့ဝင်းကျင်မျိုးဖြစ်နေတယ်လို့အလုံးသမားတစ်ယောက်ဖြစ်တဲ့ Daniel Slatev ကပြောပါတယ
် He likes chewing on everythingand I bring him here because I don't like leaving him alone at
home. သူကဘာမဆိုကြိုက်ပစ်ချင်တယ်။အလုတ်ကိုခေါ်လာတာကသူ့ကိုအိမ်မှာတကောင်ထဲမထားရက်လို့ပါ။အဲ့တော့အလုတ်စားလို့ကလေးကခေါ်လာတာဒီလုတ်ကခွေးခေါ်လာခွင့်ရှိတော့တိတ်ကောင်းတာပဲ
။သရစ်ဆန်တွေနဲ့ပြောဆိုဆက်ဆံနေရတာဟာတောကဖီစီးမှုတွေကျော်ပါနိုင်တယ်လို့ပိုလဲအလုတ်ဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဒါအပြင်သူတို့ချစ်တဲ့အကောင်လေးတွေအတွက်စိတ်ပူနေကြလဲမလို့တော့ပါဘူး။ရုံမှာရှိနေတဲ့ခွေးလေးတွေဟာအလုတ်သမားချင်းချင်းပို့ပြီးရင်းနှီးလာစေတယ်လို့စိတ်တက်လဲတက်ကြွစေတယ်လို့အလုတ်သမားတွေဆန်ဒီဟျူးကပြောပါတယ်
။ I started bringing my dog because she actually had a lot of anxiety in the beginning.So bringing her actually
ကျမခွေးလေးကိုအလုတ်ထဲကိုစပြီးခေါ်လာတယ်အစကတော့သူတကယ်ပဲကြောက်နေတာပါသူ့ကိုစွန့်ပစ်ထားတာကြောင့်ကျမတို့ကကဲထားတာလေအဲ့ဒါကြောင့်လူမကြောက်အောင်ရောတခြားပတ်ဝန်းကျင်နဲ့ရောလို့ရအောင်မှလုပ်ပေးကြပါတယ
်သရစ်ဆန်ချစ်တဲ့ company တွေ American နိုင်ငံမှာပေါ်လာတာအနည်း20လောက်ရှိပါပြီဒါပေမဲ့ corporation ကြီးတွေမှာတော့ဒီမူဝါဒကိုမကျင့်သုံးကြသေးတယ်လို့ဒါဟာကျွမ်းကျင်သူတွေလာခြင်းအောင်ဆွဲဆောင်ဖို့အတွက်ထိရောက်တယ်ဆိုတာကိုရောအလုတ်ခွင်မှာပို့ပြီးအလုတ်ဖြစ်နိုင်တယ်ဆိုတာကိုပါမမြင်ကြသေးတာပါအခုဆို American company အားလုံးရဲ့ရာခိုင်နှုန်း20လောက်ဟာတရိတ်ဆန်ချစ်သူတွေဖြစ်နေကြပြီးဒီထဲမှာ Google Amazon နဲ့ Ben & Jerry company တွေလည်းပါပါတယ
် Before I got them they weren't really handled very nicely or gently and to socialize these animals would have been
ဒီ Comlagin တို့ကတော့သူတို့ကအထင်းရခတ်ပါတယ်အခုတော့တခြားခွေးတွေနဲ့ပါခင်သွားပြီးသူတို့ကိုအိမ်မှာထားခဲ့လို့မရတော့ပါဘူးဒါကြောင့်သူတို့ရဲ့ခွေးအဖော်တွေနဲ့တွေ့ရအောင်ဒီကိုပဲခေါ်လာရတယ
် Carfax company မှာခွေးကိုအများဆုံးတွေ့နေရပေမဲ့ Battery ဆန်ကိုမဆိုကြိုးဆိုပါတယ်လို့ manager တွေကပြောပါတယ
်ဒေါက်ခင်မျိုးသက်ပါရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကသာမက VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19ကီလိုဟတ်15953ည၊လိုင်းဒိုမီတာ25ကီလိုဟတ်11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာလုပ်ငန်းဝင်တွေမှာ TB ရောဂါကူးစက်ပြန့်နှံ့မှုတွေကိုဘယ်လိုလျှော့ချနိုင်မလဲဆိုတဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကြော်စန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒီမိုကရေစီကိုရှေ့ရှုတဲ့နိုင်ငံကျိုးမှာဘတ်တစ်ကတော့ပြည်သူလူထုကရွေးကောက်တင်ရောက်တဲ့ပြည်သူလူထုလိုလားတဲ့စန္ဒကိုကောက်ထဲပေါ်ပေးမယ်
2020ရွေးကောက်ပွဲအလွန်မှာပြုပြင်ပြောင်းလဲရေးအလားအလာနဲ့ပတ်သက်ပြီးတော့မြန်မာရေးသုံးသပ်သူဦးတင်မောင်တန်းနဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားတာကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်ကူးစက်လွယ်တဲ့အဆုတ် TB ရောဂါဟာမြန်မာနိုင်ငံမှာဖြစ်ပွားမှုနှုံမြင့်မားနေတာကြောင့် TB ရောဂါကိုစနစ်တကျဖော်ထုတ်ကူတာရင်းလုပ်ငန်းဝင်တွေက TB ရောဂါကူးစက်ပြန့်နှံ့မှုတွေကိုလျှော့ချနိုင်မှာဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
် TB ရောဂါဖြစ်ပွားမှုတွေများပြားနေတဲ့မြန်မာနိုင်ငံမှာလုပ်ငန်းဝင်အတွင်းအလို့အတူတူလှုပ်ဆောင်နေကြတဲ့သူတွေဟာလောက်ဖို့ကံမဲ့တွေထဲမှာ TB ရောဂါဖြစ်တဲ့သူရှိနေပြီးမိမိကိုများကူးစက်ပြန့်နှံ့လာနိုင်မလားလို့ဆိုရင်နေကြတာပါ TB ဖြစ်တဲ့သူဦးရေဟာလူတစ်သိန်းမှာ358အောင်နှုန်းရှိနေတယ်လို့အချက်လက်တွေကဖော်ပြနေတာကြောင့် TB ရောဂါရှိသူတွေကိုရှာဖွေဖို့ထုတ်ကူတာပေးဖို့လိုတယ်လို့အင်းစိန်စေုံကြီးမှအထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒုံမမကြီးကပြောပါတယ
်ဟုတ်ကဲ့ဆမောက်တိုင်းပြည်မှာ TB ကအရန်ဖြစ်များပါတယ်เนาะဖြစ်တဲ့ data ရဆိုလို့ရှိရင်နော်လူတသိန်းမှာအဲ358လောက်ဖြစ်တယ်သေနှုန်းနေနဲ့လဲတသိန်းမှာ48လောက်ဆိုတော့တော်တော်လေးမြင့်ပါတယ်ရှမောက်တိုင်းပြည်ကဒီဟိုပါဗောနော်အရှိတောင်အရှမှာ TV အဖြစ်များဆုံးနိုင်ငံ30 TV MDR TV အဖြစ်များဆုံး22နိုင်ငံ TV HIV အဖြစ်များဆုံး30မှာပါတယ်တကြောင်မလို့ TV ကိုရှမောက်တို့ကောက်ွယ်ကြမယ် TV နဲ့ပတ်သက်အသိရှိကြတယ် TV ကိုစနစ်တကျကူးကြတယ် TV ကနေပြီးဆင်းရင်မ TV နော် HDR TV စိုးစိုးဝါ TV မဖြစ်အောင်ကောက်ွယ်ဖို့ဟာရှမောက်တို့ကျမိုက်ဝန်ထမ်းတွေရေးကြီးသလိုပြည်သူလူတွေပါဝင်မဲ့မီဒီယာမှာလည်းရေးကြီးတယ် community မှာလည်းအရန်ရေးကြီးတယ်အားလုံးလက်တွဲညီလှုပ်ဆောင်ကြပါစို့လို့ပဲဆရာပြောချင်ပါတယ်
။တလိတ်ထဲမှာ TB ယောဂါပိုးပါတဲ့သူနဲ့တလိတ်ထဲမှာ TB ယောဂါပိုးမပါပဲယောဂါငုံနေတဲ့သူဆိုပြီး TB ယောဂါဝေနာရှင်တွေကိုနှစ်မျိုးခွဲခြားကြည့်မယ်ဆိုရင်တလိတ်ထဲမှာ TB ယောဂါပိုးရှိနေတဲ့သူတွေဟာအနာပတ်ဝန်းကျင်ကသူတွေကိုယောဂါကုဆတ်စေနိုင်တဲ့သူတွေလို့ဆိုရမှာပါ။လုပ်ငန်းဝင်တွေကလုပ်ဖို့ကင်ဘက်တွေထဲမှာချောက်ဆုနေတဲ့သူတွေရှိလာပြီးဆိုရင် TB ယောဂါရှိမှရှိကိုစမ်းသပ်စစ်ဆေးကြည့်ဖို့တိုက်တွန်းပြီး TB ယောဂါပိုးရှိတဲ့တလိတ်ထဲမှာလည်း TB ယောဂါပိုးပါနေတယ်ဆိုရင်လုပ်ငန်းဝင်ကနေယာယီအနားယူပြီးကုသမှုခံယူဖို့တိုက်တွန်းသင့်တယ်လို့ဒေါက်တာဒေါ်မမကြီးကပြောပါတယ်
UTV သို့မဟုတ်စေးရင်မ TV ပေါ့နော်စေးရင်မ TV ဆိုတာတလိမ့်တွေ့တယ်တလိမ့်မှာပိုးရှိရဲအဲ့ပိုးကအနည်းဆုံး isoner စစ်တော့ပစင်းလို့ခေါ်တဲ့ TV စေးနှစ်ခုကိုမတိုးတာ UTV မှာလည်းတလိမ့်မှာပိုးတဲ့လူနာနဲ့တလိမ့်ပိုးတဲ့မလူနာအဲ့တော့တလိမ့်ပိုးမရှိတဲ့လူနာတယောက်ကတော့သူ့ရဲ့ကိုခံအားလည်းတိတ်မဆိုးဘူးကိုလေးရင်လည်းစိုးစိုးဝါမထိဘူးကျန်တဲ့ခဏလူအသက်ပေးနိုင်မယ့်စီကြိုးကြောက်ကြောက်နှလုံးလို့အသေးတော့ဘာမှမထိဘူးဆိုရင်တော့တလိမ့်လည်းမရှိဘူးဆိုရင်တော့ तू ကလည်းလှုပ်ရှင်တယ်နော်လုပ်ငန်းခွင်ကလည်းအဲ့လောက် heavy မလုပ်အောင်ဆိုရင်တော့ तू အလုပ်ဆက်လုပ်တာမျိုးကိုကျွန်တော်တို့ခွင့်ပေးလို့ရတယ်ဒါပေမဲ့တလိမ့်မှာပိုးရှိနေတယ်သူကပိန်ကြသွားတယ်စီဂျိုကလည်းရှိနေတယ်အစားတောက်ကလည်းပြည့်တယ်ဖျားကလည်းဖျားကောင်းနေခဲ့အဲ့လိုလူမျိုးဆိုလို့ရှိရင်တော့လုပ်ငန်းခွင်ဥပဒေလည်းရှိမယ်ထင်ပါတယ်ကျွန်မထင်တော့သူတို့ကတော့ခဏပေးနာတာတော့စိတ်ချရတယ်ဘယ်လောက်ဒီနားမလဲသူပြန်ပြီးနလန်းထူပြီးတော့သူ့ရဲ့ရှင်းရဲစဲအလုပ်တော့ပြောင်းလဲလဲအလုပ်ကိုလုပ်နိုင်တဲ့အထိဒါမှမဟုတ်တလိပ်ပြောင်းလဲပြီးတော့တလိပ်မှာပို့ပြန်ဆက်လိုက်တဲ့အခါမရှိတော့တဲ့အထိကိုပေးနာတာတော့မှန်ကန်တယ်လို့ယူဆပါတယ
်အခုလိုရာသီအခုပြောင်းကာလဟာချောင်းဆိုးရင်ကျက်ယောဂါတွေအဖြစ်များလေးရှိတဲ့အချိန်ခါပဲဖြစ်ပါတယ်တမန်အေးမီတကွေးဖြန်းနာတွေကြောင့်ချောင်းဆိုးရင်ကျက်တာတွေရှိသလိုအဆုတ်ယောဂါရှိသူတွေကလည်းအခုလိုရာသီဥတုအကူပြောင်းအချိန်မှာချောင်းဆိုးရင်ကျက်လက္ခဏာတွေပိုပြီးခံစားကြရနိုင်တယ်လို့အထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလဲ
ဒီ virus bacteria ပိုးမွှားတွေပြန့်နှံ့မှုနှုံများတယ်နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့ ਨੇ ပတ်သက်တဲ့အေးမီတကွေးနာစည်းချောင်းဆိုးလေကြောင်းတာဒီယောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းနာနဲ့ဆုတ်ဝေဒနာတဲ့ရီရလေပို့ပြီးတော့ ထောင်ဆိုခြင်းရင်ချက်ချင်းခံစားရတာတွေတွေ့ရတယ်
။ TV ယောဂဝိနာရှင်တွေဟာကုသမှုတွေကိုစနစ်တကျခံယူခဲ့ကြမယ်ဆိုရင်နောက်ဆက်တဲ့ဆိုးကျိုးတွေကိုလျှော့ချနိုင်တဲ့အပြင်တခြားသူတွေကိုကူးစက်ပြန့်နှံ့နိုင်တဲ့ရာဂိုင်းနှုန်းတွေလည်းနှေးပါသွားမှာဖြစ်ပါတယ်။စိတ်ရင်ပါ TV ဖြစ်နေတဲ့ယောဂဝိနာရှင်တွေမှာတော့တလိတ်ထဲမှာပိုးမတွေ့ရတော့တဲ့အခြေအနေမှာသူတစ်ပါးကိုကူးစက်ဖို့အခွင့်အရေးနှေးသွားတာကြောင့်စေဝါကုသမှုတွေကိုစဉ်ဆက်မပြတ်ခံယူနေမယ်ဆိုရင်တင့်တော်တဲ့လုပ်ငန်းဝင်တွေမှာအလုံးလုံးနေလို့ရတယ်လို့ဒေါက်တာဒေါ်မမကြည်ကပြောပါတယ
်။MDR TV လို့ခေါ်တဲ့စီးရင်မာ TV ကြောင့်လည်းတလိတ်ကကုသမှုလ20လုံးမှရှိနေတာမဟုတ်ဘူးဆိုတော့เนาะ Semi intensive feel လို့ခေါ်တဲ့ပထမစရင်ကုတာ6-9မျိုးနောက်ကွေ6-9မျိုးနဲ့ပြီးတာစီးရီပိုင်ထိုးလိုက်တဲ့အရင်ကုလိုက်တယ်ဆိုလို့ရှိရင်တလိတ်ကပိုးတွေ့တိုင်းပြောင်းပြောင်းသွားတဲ့အခါမှာ10လနဲ့ပြောင်းတာရှိရယ်3လနဲ့ပြောင်းတာရှိရယ်4လနဲ့ပြောင်းတာရှိရယ်အဲ့တော့အဲ့လို period ကိုသူ့ကိုเนาะဟိုဆေးခွင့်လို့မို့ရင်အလုံနားနေခွင့် or special ခွင့်ပေးထားပြီးတော့တလိတ်မှာမရှိတော့ဘူးဆိုရင်တော့လည်းသူကလည်းလှုပ်ချင်တယ်အသက်ကလည်းခွင့်ပြုသေးတယ်ဆိုတော့လှုပ်တာမျိုးအဆင်ပြေမလို့မတော့ထင်ပါ
TV ယောဂါရှိတာဟာရှက်စရာမဟုတ်ပဲမကူးစက်နိုင်တဲ့အခြေအနေမှာရှိနေအောင်ကုသမှုခံယူထားတဲ့အကြောင်းကိုလုပ်ငန်းဝင်တွေကလှုပ်ဖို့ကိုင်းမဲ့တွေကိုအတိပေးထားလို့ရပါတယ်။နှာခြေချောင်းဆိုးတဲ့အခါပတ်ဝန်းကျင်ကိုမပြတ်နှက်အောင်ကြိုးစိုက်ပြီးလှုပ်ဆောင်မယ်။ကိုယ်ခံဆွမ်းအားကောင်းမွန်နေအောင်နေထိုင်ပြီးကုသမှုတွေကိုစနစ်တကျခံယူထားမယ်ဆိုရင်လှုပ်ဖို့ကိုင်းမဲ့တွေကိုမကူးစက်အောင်ကာဝယ်ထားနိုင်တယ်လို့ဒေါက်တာဒေါ်မမကြည်ကပြောပါတယ
်။ချောင်းဆိုးရင်လူများကိုမကူးစက်အောင်ချောင်းဆိုးမယ်။တလိတ်ထွေးလို့ရှိရင်စနစ်တကျထွေးမယ်။တလိတ်ကိုချောင်းဆိုးတဲ့တလိတ်တွေကိုတုတ်တဲ့တ िश ူးတို့နော်လက်ကင်မွားတို့လည်းစနေကြဆုံးပြစ်မယ်ဒါအိုင်ပြန်လျှော်ပြီးတော့စနေကြနေအောင်ပြပြီးတော့သုံးဆဲတာဒါမျိုးလည်းပါတယ
်ကုဆက်လွယ်တဲ့အစုတ် TV ယောဂါဟာမြန်မာနိုင်ငံမှာဖြစ်ပွားမှုနှုန်းမြင့်မားနေတာကြောင့် TV ယောဂါကိုစနေကြဖော်ထုတ်ကုသရင်လုပ်ငန်းဝင်တွေက TV ယောဂါကုဆက်ပြန့်နှံ့မှုတွေကိုရှော့ချနိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောစီစဉ်တင်ဆက်ထားတဲ့လူလူနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင
်ဗီအိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်တော်တာရှင်တို့ခုနာဆင်နေကြရတာကVOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။2020ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီအနိုင်ရနိုင်ခြေရှိပေမယ့်ပြုပြင်ပြောင်းလဲရေးမှာအခက်အခဲတွေရှိနိုင်သေးတယ်လို့မြန်မာရေးသုံးသပ်သူဦးတင်မောင်တန်းကဆိုပါတယ်။အသေးစိတ်ကိုတော့ဦးတင်မောင်တန်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်။
ကြ ாகம ရွေးကောက်ပွဲကျင်းပရမယ်ဆိုတော့ဘယ်ပါတီနိုင်မယ်ဘယ်သူခေါင်းဆောင်ဖြစ်မယ်ဆိုတာကစိတ်အရေးကြီးပါသလားသူတို့မျိုးဖွဲ့စည်းပုံပြင်ဖို့ကအရေးကြီးသလားသူတို့မျိုးဒီဟာတဲ့ပုံပြီးအရေးကြီးတာအုပ်ချုပ်ရေးမန်နေဂျမန့်ကောင်ဖို့ကပုံအရေးကြီးမယ်လို့တချို့ကလည်းပြောကြပါတယ်ဆိုတော့ဒီခါကိုပထမဆုံးဥတ္တမောင်သားအနေနဲ့ဘယ်လိုဖြေကျင်းပါလဲခင်ဗျာ
ဒီမိုကရေစီကိုရှေ့ရှုတဲ့နိုင်ငံကျိုးမှာဘတ်တစ်ကတော့ပြည်သူလူထုကရွေးကောက်တင်ရောက်တယ်ပြည်သူလူထုလိုလားတဲ့စန္ဒကိုကောက်ထဲပေါ်ပေးမယ်ကောင်းဆောင်ဖြစ်ဖို့အရေးကြီးပါတယ်မဟုတ်လို့ရှိရင်နိုင်ငံကြီးကအမျိုးမျိုးပြောင်းသွားနိုင်ပါတယ်ပြည်သူလူထုကလိုလားတဲ့ကောင်းဆောင်ရပြီဆိုတဲ့အခါကျမှအုပ်ချုပ်မှုပြည်ရင်ကြောင်းတွေရတော့ဒုတိယကျင်တော့လို့ရနိုင်မယ်ကျမှတယ
်ကောင်းဆောင်ပြောင်းလဲသွားတယ်ပဲကောင်းဆောင်အနေနဲ့လှုပ်ခွင့်မစားဘူးဆိုရင်တော့ခင်ဗျာ
အတိုင်းစားနေရှိပါတယ်မနိုင်ငံရဲ့စီးပွားရေးလူမျိုးရေးအုပ်ချုပ်ရေးဘူဝါဒချမှတ်ခြင်းလုပ်ငန်းတွေပါနေပါတယ်။အတူပဲကောင်းဆောင်ဖြစ်ဖြစ်လုပ်ရမယ့်အလုပ်တွေဖြစ်ပါတယ်။သို့တော့ဒီမိုကရေစီလမ်းကြောင်းပေါ်ကနေမတွေ့ဖြစ်သွားဖို့ကပုံပြီးတော့အကြီးအကဲကြတယ်ဖြစ်ပါလေ။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအတွေ့အကြုံကအာဏာရှင်စနစ်အာဏာပိုင်ဝါဒထုံကားလာလို့ရှိရင်အုပ်ချုပ်ရေးကပြတ်သွားတာ။ညာပါတယ်။ဒါကြောင့်မို့အဲ့ဒီအနာပိုင်ဝါဒနဲ့ကြီးလာခဲ့တဲ့အလေးထားများလာခဲ့တဲ့လူတွေနဲ့အုပ်ချုပ်ရေးကိုပြင်ကြောင်းလဲတယ်ဆိုလို့ရှိရင်နောက်အနာပိုင်ဝါဒဆက်ပြန်ပြီးပြန်သွားမှုအလားလာရှိနေမလားလို့ကျွန်တော်ဆွေးနွေးပါတယ်။ဒါကြောင့်ပြောတာပါ
။ဆိုတော့ခေါင်းဆောင်ပိုင်းဆိုတာတဲ့အုပ်ချုပ်ရေးရန်ရဘျူရိုကရေစီကိုလည်းပဲလူစစ်တွေနဲ့အစာထိုးပြောင်းလဲရမယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်မှန်ပါတယ်ရသောအဖြစ်နိုင်ငံတွေဟာခေါင်းဆောင်တွေကြောင်းပြီးတဲ့အခါမှာယူရိုပစ်ကြီးရဲ့အကြီးအသေးတစ်ခုအစိုးရတရားမှုစူးစမ်းကြပါမယ်အဲ2009ခုနှစ်ထိလေ့လာထားတဲ့လေ့လာချက်တစ်ခုပါဆိုလို့ရှိရင်အစိုးရတရားဖို့ဆိုတာအဲသူတို့သတ်မှတ်ထားတဲ့ဆန်နေပေါ့နော်အဲ့ဒီအထက်ကိုဖြတ်သွားတဲ့နိုင်ငံ20ပေါ့အဲ့ဒီနိုင်ငံ20ရဲ့ပြန်ရောက်က36နှစ်ကြာပါတယ်ယူရိုပစ်ကြီးရဲ့အကြီးအသေးမြင်မာလာဖို့ဆိုတာကနှစ်ပေါင်း20ကျော်ကြာပါတယ်အာနိုင်ငံ20ရဲ့ကြမ်းရနော်နိုင်ငံ20ရဲ့ပုံဝင်တဲ့နိုင်ငံတွေအများကြီးရှိပါသေးတယ်။သို့တော့မြန်မာတပိုင်းကြောင်းအရပြောလို့ရှိရင်ဘီရိုကရေစီအခြေခံကောင်းတွေကိုဖျက်ဆီးခဲ့တာကတပ်မတော်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာဆိုရှယ်လမ်းကျင်ပါတီဖြစ်တဲ့တပ်မတော်အစိုးရတစ်ချက်အထူးသဖြင့်တပ်မတော်အစိုးရတစ်ချက်မှာပို့ပြီးဖျက်ဆီးသွားတာဖြစ်ပါတယ်။ဒါကြောင့်မို့ဒီမိုကရေစီကိုရှေ့ရှုတဲ့ခေါင်းဆောင်ပေါင်းတစ်ယောက်ကိုကျင်းပဖို့ဒါမှမဟုတ်ရင်အဲ့ဒီပါတီအာဏာရဖို့ကတော်တော်လေးအရေးကြီးပါတယ်။
ဟုတ်ကဲ့ဆရာတင်တခုမေးချင်တာစောစောကဆရာနိုင်ငံ20ပြောတဲ့အထက်မှာအဲ့ဒီနိုင်ငံ20ရဲ့နိုင်ငံရေးအခြေအနေဖွဲ့စည်းပုံအရသာအစိုးရလုတ်ပိုင်ခွင့်ရရှိတဲ့အခြေအနေစတာတွေဟာအခုမြန်မာနိုင်ငံအခြေအနေနဲ့အကျုံးဝင်လာသူတွေမဟုတ်ဒီဟာတဲ့ပုံပြီးလွတ်လပ်မှုရှိတဲ့နိုင်ငံတွေလားဖွဲ့စည်းပုံအရသာသဖြင့်အရသာလုတ်ပိုင်ခွင့်ရှိတဲ့နိုင်ငံလားဆိုတော့နည်းနည်းရှင်းပါအောင်ဆရာ
ကျွန်တော်အဲ့ဒီအခြေခံစားတော့မဖောက်ဘူးပါဘာကြောင့်လဲဆိုတော့အဲ့ဒီအခြေခံစားကအဲ့ဒါလည်းအများကြီးလည်းပြီးဝယ်ထားပါလေဒါကလည်းဒီမတော်ရောက်ရင်းနှီးမြှုပ်နှံမယ်ဆိုတဲ့ committee ဒီကဝယ်ပြီးတော့ပြောကြတာပါအဲ့တော့ခုနပြောနေတဲ့အခြေအနေလေးကြိုက်လားမကြိုက်လားတူလားမတူလားဆိုတာအထက်မျိုးမျိုးကွဲကြမှာပါပဲဒါပေမဲ့ဒီနိုင်ငံ CD ရဲ့ပြည်မြကူကနှစ်ပေါင်း20ကျော်36နှစ်လောက်ကြာတယ်ဆိုလို့ရှိရင်အနည်းဆုံးကျွန်တော်တို့ကအဲ့ဒီနိုင်ငံ20လောက်ချိန်ပြီးလုံးမလုံးမှာအကျုံးမူကောင်းလေးတခုရနိုင်တယ်လို့ယူဆမှာပေါ့နော်ဆိုတော့ကိုကသူ့တဲ့ပုံပြီးလုံနိုင်တယ်ဆိုလို့ရှိရင်မြစ်တီထားတဲ့ငဲပြီးတော့ကြောက်ပါမှာပေါ့
တချို့ဒီမိုကရေစီပြုပြင်ပြောင်းလဲသွားတဲ့အနာရှင်စတင်ရကူးသွားတဲ့နိုင်ငံတွေထိုင်ဝမ်တို့တောင်ကိုရီးယားတို့စသဖြင့်အဲ့ဒီနိုင်ငံတွေနဲ့ဆိုင်မြန်မာနိုင်ငံမှာလူမျိုးရေးတိုင်းရင်းသားပဋိပက္ခတွေနေဇဒေသပြဿနာတွေအခုခါမှာနောက်ဖက်နေဇပြဿနာတွေဖြစ်နေတော့ပြည်သူတွေရဲ့သဘောထားကလည်းပဲဒီမိုကရေစီအရေးအထက်မျိုးဘာသာအရေးကိုသိပ်ပြီးတော့များအသုံခွန်ဆိုင်အလေးထားနေရသလားဒီအချက်ကရောခုနပြုပြင်ပြောင်းလဲမှုတွေအတွက်အဟံတာဖြစ်နိုင်မယ်လို့စဉ်းစားစရာမရှိဘူးလားခင်ဗျာ
ဟိုနိုင်ငံတွေမှာအလေးထားတဲ့ကိစ္စရပ်ရှိပါဆိုချက်ကတော့ဟန်ချက်ပါကျွန်တော်တို့လိုအရင်းသားလူမျိုးတွေဒီမျိုးရဘာသာရမျိုးမျိုးကွဲပြားနေတဲ့နိုင်ငံတွေအရေးကြီးဆုံးအချက်ကတော့ယူသားလုံးစုလုံးမျိုးတွေပါအဲ့ဒီအကြောင်းချက်ကလွတ်လပ်ခွင့်တွေကိုပြီးတော့ပြီးကြကြတယ်ဆိုပြီးတော့ပြောကြပါတယ်။ဒါကြောင့်မြန်မာနိုင်ငံပြဿနာမရိုးစင်တာပါဘူး။ချက်ချဲပါလေ။အချင်းယူကောင်းယူရပါလိမ့်မယ်။အဲ့ဒီထက်မှအတက်ကျအနိုင်ငွေတွေအများကြီးချိန်ရနိုင်ပါလေ
။အခုလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နည်းနည်းကြိုပြီးတော့ခံမှန်းကြည့်ရင်ပေါ့လေဘေးဒင်းဆရာတွေမဟုတ်ကြတော့လဲပဲ။အလားအလာဘယ်လိုဖြစ်နိုင်ပါသလဲအဲ့တော့။လာမယ့်ရွေးကောက်ပွဲဒီအခါမှာတရားမျှတရေးကောက်ပွဲလို့ရင်တော့ပြည်သူလူထုအများစုထောက်ခံမှုရတဲ့နိုင်ငံကြီးကဖြစ်လာတော့မှာပဲပေါ့လေအစိုးရဖွဲ့လာနိုင်မှာပဲဖြစ်ပါတယ်အဲ့ဒီအခါမှာရွေးမဲ့အရွေးဟာအခုပြီးခဲ့တဲ့2015က2020အထိရွေးခဲ့တဲ့အရွေးထက်ပိုပြီးတော့ကောင်းလာလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
လေးလာချက်တစ်ခုတည်းဆိုတော့အခုချိန်ထိတော့ဆန်းစုကြည်ပေါ်ထောက်ခံမှုက60%တက်ခွန်ဆာလို့နောက်နည်းမျိုးဆက်ပြီးရှိနေပါတယ်အကြောင်းလေးပါသူကယုံကြည်တဲ့ခေါင်းဆောင်မျိုးဒီမှာနိုင်ငံမှာတော်တော်ရှားပါလေ။ဒေါက်တာစစ်ကြီးကရှားရှားပါပါပါ။သူ့ကိုသူတို့ကဖြစ်ကြတယ်။အဲ့ဒီဖြစ်တာတည်းလည်းမကောက်ဘူးဗျ။ယုံကြည်ကူးဝဲတဲ့ဖြစ်ရှိပါတယ်။ဒီမှာနိုင်ငံမဲသီးပုံကိုလေ့လာလို့ရှိနေလေ။အထူးသဖြင့်ပုံကူကြီးပေါ်မှာရှိတော်ကြီးပြေးကြတာဖြစ်ပါလေ။ကျွန်တော်တို့သတင်းမှသမားတွေရဲ့သုံးသပ်မှုကတော့အစိုးရရဲ့ဆောင်ရွက်ချက်တွေကိုချိန်ထိုးကြည့်တာ။ဒါပေမဲ့လူကမဲပြီးတဲ့အခါမှာအဲ့ဒါကသိပြီအဓိကကြားတယ်ကျွန်တော်မဖြစ်ပါဘူး။ဒါကြောင့်ဘောဆောက်စုကြည့်ဦးဆောင်တဲ့ပါတီကပဲအလရမှုအလားလားများပါလေ။အဲ့ဒီ
။ယုံကြည်တယ်ဆိုတာတဲ့ကိုယ်ကိုယ်စီကတ်တဲ့သဘော personality cult မြန်မာနိုင်ငံရေးမှာအဲ့ဒီ delay မျိုးရှိနေတဲ့အတွက်ကြောင့်ကိုယ်တိုင်ဆုံးဖြတ်ရတာတဲ့အဲ့ဒီခေါင်းဆောင်တဦးတယောက်တည်းပေါ်မှာပဲမိခွန်းလုံးနဲ့သူပြောမှပဲအကုန်လုံးဖြစ်တယ်ဆိုတဲ့သဘောမျိုးသူမပြောရင်ဘာမှမလုပ်ရတဲ့အတွက်ကြောင့်လေတူတက်မှုနောက်နေရတဲ့ဆွေပညာရှင်တချို့ကသုံးသပ်ကြပါတယ်ကျွန်တော်နာမည်တော့မပြောလို့တော့ပါဘူးအဲ့ဒီအခြေအနေမျိုးများမြန်မာနိုင်ငံမှာဖြစ်နေလေသလားလို့မေးလာမယ်ဆွေတော့ခင်ဗျာ
ဒါကမလျှော်မလွဲတာတဲ့ တောင်းချက်ပါပဲ။ဘာကြောင့်လဲဆိုတော့အစ်မတန်အကောင်းတဲ့ကောင်းဆောင်မှုတွေပေါ့နော်။ဒီမှာမြန်မာနိုင်ငံမှာဆန္ဒရသွားတဲ့ပုံစံတွေမှာဒါဆိုလို့ရှိရင်ဦးနေဝင်ကိုပြောလို့ရတယ်၊ဘုဂျိုဂူရီတက်ရှိကိုပြောလို့ရမယ်၊ခုတော်ဆန်စစ်ကြီးကိုပြောလို့ရမယ်ပေါ့နော်။ဆိုတော့အဲ့ဒီလိုအကောင်းတဲ့ကြောင့်ပေါ်လို့လေတွဲလိုက်လာတဲ့ခက်ခဲတွေ၊ယတနာတွေတုံ့ဆိုင်ကြည့်ရအများကြီးရှိပါတယ်။မြန်မာနိုင်ငံကျုံနေရတာလည်းအဲ့ဒီအခက်အခဲမျိုးဖြစ်ကောင်းဖြစ်မှာပါ။ကျောင်းဝင်းတင်နဲ့ကျွန်တော်ခါးစကားပြောမှုတဲ့အခါမှာကျောင်းဝင်းတင်ကကြိုပြီးပြောခဲ့တာရှိပါတယ်ကျွန်တော်တို့မြန်မာနိုင်ငံကြီးမှာအဓိကရှင်သွားတဲ့စက်တနာတစ်ခုကတော့ဒေါက်တာစုကြည်နဲ့ကျန်တဲ့ကောင်းဆောင်ကြီးချာကွာတဲ့အကွာဟာဤမှနေတာဖြစ်ပါတယ်ဆိုပြီးသူကပြောခဲ့ပြီးပါတယ်အမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်လေဘိုကျော်အောင်ဆန်းနဲ့အခြားကောင်းဆောင်ကြီးချာကွာတဲ့အကွာဟာတဲ့ဒေါက်တာစုကြည်နဲ့လက်ရှိအခြားကောင်းဆောင်ကြီးချာကွာတဲ့အကွာဟာအမှန်တန်ကိုကြီးလာပါတယ်ဒါကြောင့်အဲ့ဒီလိုခေါင်းဆောင်မှုမျိုးတွေနဲ့ရှင်တွဲလာတဲ့ခက်ခဲတွေဒီကွာမှာပါ။ဘာကြောင့်လဲဆိုတော့ဒီစဲစနစ်ကိုကအဲ့ဒီလိုခေါင်းဆောင်တွေကိုပြန်ပြီးဆန့်ကျက်ထိန်းနိုင်တဲ့သူ့တော်နဲ့သူစနစ်ကကြောင်းပြီးသွားနိုင်တဲ့စနစ်မျိုးမဟုတ်ပါဘူး။ဒါကြောင့်မလို့ဒါတွေကခေါင်းဆောင်ရဲ့ပြဿနာအထက်ဒီစဲအုပ်ချုပ်ရေးစနစ်ရဲ့ပြဿနာလို့ပဲရှင်းပြလို့ရပါတယ်။မျိုးတန်းကုန်ကြီးဖွဲ့ချုပ်ဒီကာလမှာအားနိုင်ရတယ်လို့ပြောလို့ရတာကတော့မဟာဝါကျစွာပဲစစ်တပ်ကျောတော်နောက်ခါပေါ်တဲ့ပါတီတစ်ခုကအစိုးရတက်လို့ရတဲ့အခါမှာဒီကျင်းရေးကိုပူဇော်ပြရတာပါပဲကျွန်တော်အကြောင်းလဲဆိုင်ရာစာပေကိုကြည့်မယ်ဆိုလို့ရှိရင်ဒီကျင်းရေးနဲ့အကြောင်းလဲဆိုတာကအကျိုင်းဆွဲနေကြတဲ့အကြောင်းကျင်းကြီးဖြစ်တယ်ဒါကြောင့်အဲ့ဒီအကြောင်းကျင်းပြရမှာဆိုလို့ရှိရင်ဒီပထမအတန်းအလာတော့ program ချောက်တာဒီကျင်းရေးကိုပူဇော်ပြရတယ်ဒါလည်းဒီအကြောင်းနဲ့ဒီလုံလောက်တယ်လို့ပြောပြစားပါတယ်။ဒုတိယတန်တန်းမှာတော့အကြောင်းနဲ့တက်စီပို့ပြီးတော့ဒါနေလေလို့ကျွန်တော်ပြောနေပါတယ်
။တည်ငြိမ်မှုလည်းပိုကောင်းလာမယ်ပေါ့။ပိုစီလာနိုင်
တယ်။တည်ငြိမ်မှုကတော့တည်ငြိမ်မှုလို့ကျွန်တော်ပြောတဲ့အခါကျတော့ပြည်ရင်းရင်းရင်းနဲ့ပတ်သက်လာတယ်။
ဟုတ်တယ်
။ကပ်တော်လည်းဆက်ဆံရေးနဲ့ပတ်သက်လာတယ်။ဒါတွေကတော့နိုင်ငံရေးအတည်ငြိမ်မှုတစ်ခုလုံးနဲ့နောက်ဆက်ခက်ခဲဆက်ပြီးကျွားနေပါလေ။ဒါပေမဲ့ဒီလိုမျိုးပြောတဲ့အခါမှာအုပ်ချုပ်ရေးရန်ရအတင်းကဒီလိုမျိုးသဘောရပြောမယ်ဆိုရင်တော့ထိနိုင်လိမ့်မယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့တချို့နိုင်ငံတွေမှာနိုင်ငံရေးအပြောင်းလဲဘယ်လိုပဲဖြစ်ဖြစ်အုပ်ချုပ်ရေးရန်ရဘျူရိုကရေစီကခိုင်မာနေရင်အဲ့ရဆက်သွားနေတာပဲခိုင်မာလဲပဲလူဟာတွေအများကြီးရယ်ယူရိုပါလဲအီတလီရောပါလို့ဆိုအစိုးရကမကြာခဏပြောင်းနေခဲ့ပေမဲ့သူတို့ဘျူရိုကရေစီကနေပြီးတော့စီမံခန့်ခွဲသွားတာရောပါလို့ပဲလူတွေကထောက်ပြကြပါတယ်ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုဖြစ်နိုင်ဖို့ဝေးသေးတယ်ပေါ့ဆရာလောလောဆယ်မှာ
အမှန်ပါပဲဒါကလေကျွန်တော်မိတ်ဆွေဤသူတို့တော်မှာကော်ပီတစ်ခုရဲ့ဥပဒေပေါ့နော်ကျွန်တော်နာမည်တော့ထုတ်ပြီးမပြောချင်ပါဘူးကျွန်တော်ဥပဒေပြောသလိုပါကျွန်တော်တို့ရဲ့ကြေတနာကခိုင်းတာပဲလုပ်တတ်တဲ့ကြေတနာခိုင်းတယ်မခိုင်းတတ်တဲ့ကြေတနာဆိုပြီးသူကကြုံရတဲ့အချက်လေးကိုချုပ်ပြီးပြောပါတယ်ဒါဒီအားလုံးကလက်ရှိအစိုးရကလုပ်ခဲ့တာတဲ့အရင်အစိုးရဆက်ဆက်ကြောင့်ဖြစ်ရတဲ့ကြေတနာဖြစ်ပါတယ်ဒါကိုလက်ရှိအစိုးရကအပေါ်ဆက်ခံပြရတယ်အဲ့ဒီကထပ်နိုင်မှုကြိုးစားလို့ရပါတယ်ဒီလိုပြုပြီးကြောင်းလဲတဲ့အရှိန်ကိုနှီးနေတာကလည်းဒါကတော့လက်ရှိအစိုးရမှာတောင်းလို့ရှိပါတယ
်ဦးကျော်စန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ပြီးအခုတော့လာမယ့်စနေညတိုင်းဒီလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးလိုပါတယ်ရှင
်ဒေါ်ရရှင်များရှင်မကြသေးခင်ကပဲအစူရောဖြူးပြေစုံအပါဝင်လူငယ်၃ဦးကိုငွေရစေဝါမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားယွင်းဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါမှလည်းတဟာအပြစ်မရှိသူတွေအတွက်နှစ်နာစရာလောက်ရဲ့အဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလွန်ပေမဲ့လည်းအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအတိခါတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့
VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ VOA ဒေးလေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးဖို့ထမှန်ဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်နိုင်ပါပြီရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ American အမျိုးသမီးဘောလုံးအသင်းကိုကမ္ဘာချန်ပီယံအကြိမ်ဖြစ်အောင်လှုပ်ပေးခဲ့တဲ့နီးပြ Jill Ellis American နီးပြဖြစ်ကနေအနားယူလိုက်ပါပြီ။ကာနာနိုင်ငံမှာကျင်းပခဲ့တဲ့2019ကမ္ဘာပြေးခုံးပြိုင်ပွဲမှာတော့ American အသင်းကစုစည်းတွေအများဆုံးရပြီးတော့ဘူဆွဲသွားပါတယ်။ Japan Open Tennis ပြိုင်ပွဲမှာတော့ကမ္ဘာအဆင့်တက် Novak Djokovic အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ဒီမှာအင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာတော့ချန်ပီယံမန်စီးတီးမမျှော်လင့်ပဲအင်္ဂွဲမှာရှုံးသွားပြီးတော့လီဗာပူးကအကျိတ်အနယ်ကစားပြီးအနိုင်ရသွားခဲ့ပါတယ်။စနေနေ့ကပွဲစဉ်မှာတော့ဇီယားထိတ်ကပြေးနေတဲ့လီဗာပူးကလက်စတာကိုအကျိတ်အနယ်ကစားပြီးတော့နောက်ဆုံးမိနစ်မှာဂျိမ်းမီလ်နာရဲ့ပယ်နယ်တီနဲ့၂ဂိုးတကိုးနဲ့နိုင်သွားပါတယ်။ပြီးခဲ့တဲ့ချန်ပီယံလိဂ်မှာဘိုင်ယန်ကိုအင်္ဂွဲမှာ၇ဂိုး၂ဂိုးနဲ့ရှုံးခဲ့တဲ့စပော့စ်ကလည်းဒီတစ်ပတ်မှာဘရိုက်တန်ကို၃ဂိုးကိုမရှိနဲ့ထပ်ရှုံးလာကြောင်းနီးပြပိုချက်တီးနိုအတွက်PR တွေနဲ့ပို့ပြီးတော့ရင်ဆိုင်နေရပါတယ်။ Spurs တို့ပို့ပြီးတော့အချိန်လေးစိုးစေခဲ့တာကတော့ Brighton နဲ့ပွဲမှာ Spurs ကိုသမား Loris Dunya အချီးချေရသွားတဲ့အတွက်လာနေချီအနာမဲ့အနေထားရှိနေပါတယ်။ Loris Dunya ရသွားတာနဲ့ပတ်သက်ပြီး Spurs နီးပြပို့ Chitino ကတော့
I think the news are not good from the hospital but we need to wait through the
ဆေးရုံကရတဲ့သတင်းကတော့သိမကောင်းဘူးလို့ထင်ပါတယ်။ဒါပေမဲ့အသေးချာသိရဖို့စောင့်မှုလုပ်မယ်ထင်ပါတယ်။အချိန်လေးဘယ်လိုလဲဆိုတာကိုသူတို့ Internet စာမျက်နှာပေါ်ကနေရှင်းပြလိမ့်မယ်လို့ထင်ပါတယ်။ဒါပေမဲ့လည်းအခြေအနေဘယ်လိုလဲဆိုတာကိုလည်းလူတိုင်းတွေ့ပါတယ်သူခုံလိုက်ပြီးတော့ပြန်ကြတဲ့အချိန်မှာကြတာဆိုးရတယ်အဲ့တော့တိတ်တော့မကောင်းပါဘူ
းချိန်ထဲမှာပဲပြီးခဲ့တဲ့ Europa League မှာ AZ Alkmaar အသင်းရဲ့ပွဲမှာခြေစွမ်းမပြနိုင်လို့ဝေဖန်ခံရတဲ့ Man U အသင်းကလည်းဒီတစ်ပတ်မှာ Newcastle ကိုတကူးကိုမရှိနဲ့ရှုံးပါတယ်ဒါကြောင့် Man U အသင်းဟာဒီရာသီမှာအဝေးကွင်းတစ်ပွဲမှာအနိုင်မရသေးပဲနှစ်ပွဲနိုင်သုံးပွဲတည်းသုံးပွဲရှုံးတဲ့အဆင့်ဆက်နဲ့မှာရောက်နေပြီးတော့ PR တွေအကြီးအကျယ်ရင်ဆိုင်နေရပါတယ် Man U ကိုယ်တော် David De Gea ကတော့မယူသိရဲ့အခုနဲ့ကစားပုံဟာဘလို့မှလက်ခံနိုင်တဲ့ခြေစွမ်းမျိုးမဟုတ်ဘူးဆိုပြီးတော့ညူကာဆယ်ကိုရှုံးမိတဲ့နောက်မှာပြောလိုက်ပါတယ်။တချို့အကဲခတ်တွေနဲ့လောင်းဂျေးဒိုင်တွေကတော့မယူနီးပြဆိုရှယ်နဲ့စပါနီးပြပိုချက်တီနိုတို့ဟာဒီနေ့ဘောလုံးရာသီမှာအရင်ဆုံးဖြုတ်ခံရမယ့်နီးပြတွေဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။စပါနီးပြပိုချက်တီနိုကတော့သူ့အနေနဲ့စပါမှာနောက်ထပ်9နှစ်လောက်ထိနေဖို့မျှော်လင့်ထားတယ်ဆိုပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲပြောထားပါတယ်။ဒီတစ်ပတ်မှာမန်ယူကရှုံးသလိုမန်ယူရဲ့မြို့ကန်ပြိုင်ပွဲဖြစ်တဲ့ချန်ပီယံမန်စီးတီးကလည်းဝုလ်ဖ်ကိုအိမ်ကွင်းမှာမမျှော်လင့်ဘဲနဲ့၂ဂိုးကိုမရှိနဲ့ရှုံးသွားပါတယ်။ဝုလ်ဖ်အတွက်ဂိုးတွေကိုတော့အာဒမာထရာဝရီကမိနစ်80နဲ့ဒန်ယားအချိန်ပို၄မိနစ်မှာတင်းခဲ့တာပါ။ကျန်တဲ့ပွဲတွေမှာတော့အာဆနယ်ကဘုံးပေါက်ကို၂ဂိုးကိုမရှိနဲ့နိုင်ပြီးချယ်ဆီကလည်းဆောက်သမ်တန်ကို၄ဂိုးတကိုးနဲ့နိုင်သွားပါတယ်။လီဗာပူးက၈ပွဲလုံးနိုင်ထားတဲ့အကြောင်း24မှတ်နဲ့ဒုတိယနေရာကချန်ပီယံမန်စီးတီးကို၈မှတ်ဖြတ်ပြီးတော့ဇယားထိတ်မှာရှိနေပါတယ်။မန်စီးတီးနီးပြ Guardiola ကတော့ Liverpool နဲ့အမတ်ကတော်တော်လေးကွာနေကြောင်းဒါပေမဲ့လည်း Man City အနေနဲ့ဇယားထိတ်က Liverpool ကိုမှီနိုင်ပါတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာအမေရိကန်မျိုးသမီးဘောလုံးအသင်းရဲ့နီးပြ Jill Ellis ကတော့အမေရိကန်အသင်းရဲ့နီးပြဖြစ်ကနေအနားယူလိုက်ပါပြီအမေရိကန်အသင်းကိုကမ္ဘာဖလားနှစ်ကြိမ်ရအောင်နီးပြလှုပ်ပေးပြီးတဲ့နောက်သူမဟာအော်တိုဘာ6ရက်နေ့ကတောင်ကိုရီးယားနဲ့ကစားတဲ့ပွဲအဖြစ်မှာအမေရိကန်နီးပြဖြစ်ကနေအနားယူလိုက်တာဖြစ်ပါတယ
် I've tried to do the best I can I've tried to always you know give everything I have to this job and
ကျွန်မတတ်နိုင်သလောက်အကောင်းဆုံးလုပ်ခဲ့ပါတယ်ဒီအလုပ်အတွက်အစွမ်းကုန်လုပ်နိုင်သလောက်လုပ်ဖို့ကြိုးစားခဲ့ပါတယ်အဲ့အတွက်လည်းကျေနပ်ပါတယ်လူတွေပြောကြဆိုကြရေးကြတာတွေကတော့သူတို့ကိစ္စပါကျမနဲ့အတူကျမကိုကူညီခဲ့တဲ့နီးပြအဖွဲ့ရှိပြီးတော့သူတို့ကကျမအတွက်အရန်ကိုအရေးကြီးတဲ့သူတွေပါကျမသူတို့ကိုတတိယနေမှာပါဘာလို့လဲဆိုတော့ကျမပြောခဲ့တယ်လို့ပါပဲသူတို့ကကျမရဲ့မိသားစုဝင်တွေလိုပါပဲကစားသမားတွေနဲ့တသင်းလုံးကိုနီးပြလုပ်ရတာကကျမအတွက်ဂုဏ်ယူစရာကြီးပါသူတို့ကိုအမြဲတတိယနေမှာပါပွဲတွေကိုတော့တိတ်ပြီးတော့တတိယနေမှာမဟုတ်ပေမဲ့ဒီလူတွေကိုတော့အမြဲတတိယနေမှာပါသူတို့ကကျမအခုလိုအောင်မြင်မှုတွေရအောင်လုပ်ပေးခဲ့တဲ့အတွက်သူတို့ကိုအမြဲတမ်းတတိယနေမှာဖြစ်ပါတယ်
Jill Ellis ဟာ American မျိုးသမီးအသင်းကိုနီးပြအဖြစ်နဲ့132ပွဲနီးပြလုပ်ခဲ့ပြီးတော့106ပွဲအနိုင်ရခဲ့တာပါ။ဒါပြင်သူမဟာ American အသင်းကို2015နဲ့2019မျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေမှာ နှစ်နှစ်ဆက်တိုက်ချန်ပီယံဖြစ်အောင်လုပ်ပေးခဲ့ပြီးတော့2019ခုနှစ်အတွက် FIFA ရဲ့အကောင်းဆုံးအမျိုးသမီးနည်းပြဆုကိုလည်းရရှိခဲ့သူဖြစ်ပါတယ်ခင်ဗျာ Kara nainga ma chin pa gae de 2019 kaba pye khou mye champion lu bwae ga raw October 6 yat ni ga pi song twa gae ba bi. American thing ga shwe sait 14 khu, ngwe 17 khu, chee 4 khu ne prathama. Kenya ga shwe 5 khu, ngwe 1 khu, chee 4 khu ne dutiya. Jamaica ga shwe 3 khu, ngwe 5 khu, chee 4 khu ne tatiya ya bi raw Tiyou nainga ga shwe 3 khu, ngwe 3 khu, chee 3 khu ne zarautha ya bi. Ethiopia ga asin 5 ne, Britain ga asin 6 ya twa gae ba de khmyar. ဒင်းနစ်သတင်းတွေမှာတော့ Tokyo Open နဲ့ Tokyo Open Tennis ပြိုင်ပွဲတွေကိုပြီးခဲ့တဲ့သတင်းပတ်ကကစားခဲ့ကြပါတယ်။ဂျပန်နိုင်ငံမှာကျင်းပတဲ့ Tokyo Open Tennis ပြိုင်ပွဲနောက်ဆုံး Final မှာတော့ကမ္ဘာအဆင့်တဲ့ Novak Djokovic နဲ့ Australia က John Millman တို့ကစားခဲ့ကြပြီးတော့ Djokovic က 6-3 6-0 နဲ့အခက်အခဲမရှိဘဲနှစ်ပွဲပြတ်နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။တရုတ်နိုင်ငံ Beijing မြို့မှာကျင်းပခဲ့တဲ့ Tokyo Open Tennis အမျိုးသမီးတူးချင်း Final မှာတော့ Australia ကကမ္ဘာအဆင့်တဲ့ Ashley Barty နဲ့ဂျပန်နိုင်ငံက Naomi Osaka တို့တနင်္ဂနွေနေ့ကပိုလူခဲ့ကြပါတယ်ပထမပွဲမှာ Ashley Barty က 6-3 နဲ့နိုင်ပြီးတော့ဒုတိယပွဲမှာတော့ Osaka က 6-3 နဲ့ပြန်နိုင်ပါတယ်နောက်ဆုံးပွဲကစားတဲ့အခါမှာတော့ Osaka က 6-0 နဲ့နိုင်ပြီးတော့နောက်ဆုံးမှာ 3-6 6-3 6-0 နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် Osaka ဟာပြီးခဲ့တဲ့လကလည်းသူမရဲ့မွေးရည်မြေဖြစ်တဲ့ဂျပန်နိုင်ငံမှာကျင်းပခဲ့တဲ့ Pan Pacific Open Tennis ပြိုင်ပွဲမှာဘိုးဆွဲခဲ့ပြီးဒါဟာသူ့အတွက်တော့အာရှမြေမှာဒုတိယအချိန်မြောက်အနိုင်ရတာဖြစ်တယ်ဆိုတာပြောကြရင်းနဲ့ပဲဒီတစ်ပတ်ရအားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်အတွင်းအားကစားသတင်းတွေကိုနားဆင်ကြရတာပါဒီကနေ့ညပိုင်းတွေပတ်စင်သတင်းလှော်တွေကတော့ဒီလောက်ပါပဲရှင် VOE ကတင်ဆက်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးလို့ရတယ် VOE ကိုတည်သချင်းတွေတောင်းလို့ရတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်စာတိုက်ကတစင်ဆက်သွယ်လို့ရင်တော့စာတိုက်တစ်တာအမှန် 899 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ကိုလိမ့်မှုပြီးတော့ပေးပို့နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်။စီးရီးယားနိုင်ငံရှေ့မြောက်ဘက်ကကတ်တပ်ဖွဲ့တွေပေါ်တူကီနိုင်ငံကဒီကနေ့ပဲဆစ်စင်ရေးစတင်လိုက်ပါတယ်။တူကီသမ္မတရီချစ်တိုင်အာရဝန်ကတော့ငင်းချိုင်းနေဦးလို့အမည်ပေးထားတဲ့ဆစ်စင်ရေးဟာတူကီနိုင်ငံပေါ်ချင်းချောင်နေတဲ့အကြမ်းဖက်ဝါဒကိုခြေမုံမှုရည်ရွယ်ထားတယ်ဆိုပြီးပြောဆိုခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းတော့မယ့်အကြောင်းအင်ဂျီရောရုတ်တရက်ချင်းညာလိုက်ပြီးနောက်မှာပဲဒီကနေ့တူကီနိုင်ငံကစစ်စင်ရေးတွေကိုစတင်လိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဖို့လွှတ်တော်မှာလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေဟာဖွဲ့စည်းပုံဥပဒေနဲ့မညီတဲ့အတွက်ဒီလုပ်ငန်းစဉ်မှာပါဝင်မှာမဟုတ်ဘူးဆိုပြီးအင်ဂျီရောကအောက်လွှတ်တော်ကိုအသိပေးလိုက်ပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိသူတူဖြစ်တဲ့ဂျိုးဘိုင်ဒန်ပေါ်စုံစမ်းမှုသမ္မတထရန့်ကယူကရိန်းသမ္မတကိုတိုက်တွန်းခဲ့တဲ့ကိစ္စဟာဥပဒေကိုချိုးဖောက်ရရောက်မရောက်အောက်လွှတ်တော်ကော်မတီမှာစုံစမ်းနေတာကိုအင်ဂျီရောကတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ပြည်နယ်ငံရှင်ချန်းဒေသကလူနည်းစုဝေးကမွတ်စလင်တွေပေါ်ဖိနှိပ်မှုတွေနဲ့ထိန်းသိမ်းမှုတွေအတွက်တာဝန်ရှိသူတွေဖြစ်ယူဆထားတဲ့ဒီဆိုအရာရှိရနဲ့ကွန်မြူနတီပါတီတာဝန်ရှိသူတွေကိုအမေရိကန်ပြည်တော်စုကပြည်ဝင်ခွင့်ဗီဇာပိတ်ပင်တာပါဝင်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။စီးရင်မှာပါဝင်သူတွေလုပ်ငန်းတွေအနေနဲ့အမေရိကန်ကုမ္ပဏီတွေစီကအစင်းမြင့်နည်းပညာစိတ်ပိုင်းတွေဝယ်ယူလို့ရဆိုရင်လည်းအမေရိကန်ဆူရရဲ့ခွင့်ပြုချက်မရဘဲဝယ်ခွင့်မပေးဖို့ကန့်သတ်လိုက်တာပါ။လီသီယံအိုင်ရွန်ဘက်ထရီတွင်ခဲ့ကြတဲ့သိပ္ပံပညာရှင်သုံးယောက်ကို2019ခုနှစ်ဓာတုပညာဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။အမေရိကန်ပညာရှင်ဂျွန်ပီကော့တနဖ်၊ဗြိတိန်ပညာရှင်အမ်စတန်လေးဝတ်တင်ဟမ်၊ဂျပန်ပညာရှင်အကီတာယိုရှိနိုတို့ကိုဆုပေးဖို့သိပ္ပံဆိုင်ရာရယ်ဆွီဒစ်ကော့အကယ်ဒမီကဆုံးဖြတ်ခဲ့တဲ့အကြောင်းဒီကနေ့ပဲကြေညာလိုက်တာပါ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L Subie L Thayet ဖြစ်ပါတယ်။ဒီကနေ့ညပိုင်း VV စီစဉ်တွေကိုလိုင်းတူမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VV စီစဉ်တွေကိုအပိနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.